Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မေလ5ရက်ကြာတာပတိုင်းနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စုံမြင့်ပါဒီကနေ့ကြာသပတေးနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနေ့ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့ထောင်ဒဏ်9နှစ်ချမှတ်တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကပယ်ချလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝင်ကြီးကိုဘစ်ကာယောဂါကူးစက်ခံရပါတယ်။ရုရှားကိုတုံ့မြင့်အရေးယူဖို့ G7 ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။အဲ့ဒီနောက်နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်။အဲ့ဒီအထက်ကကြားရမှာတခုကတော
့ So today we will propose to ban all Russian oil from Europe. This will be a complete import ban on all Russian oil seaborne and pipeline, crude and refined.
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးဒဏ်ခတ်ပိတ်ဆို့ဖို့စီစဉ်နေတဲ့အကြောင်းသတင်းဆောင်ပါးမှာအပြည့်အစုံကိုကြားမှာပါ။အဲ့ဒီနောက်တောင်အာဖရိကနိုင်ငံကတရုတ်တန်းအကြောင်းသတင်းဆောင်ပါ။နောက်တကား NUG နဲ့ ASEAN နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်မြန်မာနိုင်ငံအတွင်းဆစ်ဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မိုင်းထောင်တာတွေများပြားလာတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းကြားမှာပါ။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့လူထုနဲ့ကျန်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာပါ။ကဲအခုတော့ဒီကနေ့ကြာသပတေးနေ့မနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ
။ယူကရိန်းနိုင်ငံရဲ့တရော်များကိုရုရှားတပ်တွေအပြင်းထန်ဆက်လက်တိုက်ခိုက်နေရမှာနိုင်ငံခြားကလက်နက်တွေတင်ပို့ရာနိုင်ငံနောက်ပိုင်းကလမ်းကြောင်းတွေနဲ့နိုင်ငံရှေ့ပိုင်းကပြစ်မှတ်တွေကိုလည်းအရှိန်မြင့်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းနိုင်ငံအနှံ့ကလက်စစ်ဒါဘေးစခန်းတွေကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခတ်ခဲ့ပြီးယူကရိန်းမာဂန်စခန်းတွေလောင်စာဆီနဲ့လက်နက်တိုးလျော်နေရာတွေကိုလည်းလက်နက်ကြီးနဲ့ရောလေကြောင်းကပါတိုက်ခတ်ခဲ့တဲ့အကြောင်းရုရှားစစ်တပ်ကပိုတိုနီမှာသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံရှိပိုင်းမရီယိုပိုမျိုးကပြီးခဲ့တဲ့သတင်းပတ်ထဲအရက်သားတရာချုပ်ကိုဘေးလွတ်ရာကဲထုတ်ပေးနိုင်ခဲ့တဲ့တမ်နီစစ်ရုံကိုလည်းရုရှားတပ်တွေဝိုင်းထားစေဖြစ်ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။တမနီစေယုံမှာကြံ့ကြံ့ခံဆက်လက်ခုခံနေတဲ့ယူကရိန်းလက်နက်ကိုင်တွေကစေယုံကိုရုရှားတပ်တွေဝင်ရောက်စီးနှင်းမှုကြိုးစားခဲ့တဲ့အကြောင်းပြီးခဲ့တဲ့ရက်ကပြောဆိုတာမမှန်ကြောင်းလဲရုရှားကာဝေးဝန်ကြီးဌာနအရာရှိသူကညှင်းဆန်ခဲ့ပါတယ်။ယူကရိန်းကိုနှစ်လကျော်ကြာဆက်လက်ကြီးကြော်တက်ခတ်နေတဲ့ရုရှားပေါ်တွန်းမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်ထဲကမ္ဘာစစ်မှုထက်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗိုလ်ထုနှင့်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းထုတ်တွေကိုပြောခဲ့တာ
ပါ We're always open to additional sanctions and I've been in consultation I'll be speaking with the members of the G7 this week
နောက်ထပ်တန်ခတ်မှုတွေချမှတ်ဖို့အမြဲတမ်းလမ်းဖွင့်ထားပါတယ်တိုင်ပင်ဆွေးနွေးနေတာလည်းရှိပါတယ်ဘာတွေလုပ်မယ်မလုပ်ဘူးဆိုတာတွေကိုလည်းG7 ဖွဲ့ဝင်တွေနဲ့ဒီတစ်ပတ်ထဲဆွေးနွေးမှာဖြစ်ပါတယ်လို့အင်ဗျူရောမှာသတင်းတော်တွေကိုသမ္မတဘိုင်ဒန်ကပြောသွားတာပါပို့ထူးနေမှာပဲရေနံတင်ပို့မှုတွေတားမြစ်တာအပအဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမဂ EU ကလည်းကြေညာပါတယ်ရုရှားကရေနံစိမ်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန့်စင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါဆိုပြချက်ကတော့ EU ဖွဲ့ဝင်တွေကတညင်တညွတ်ထဲထောက်ခံမှသာအတည်ပြုနိုင်မှာဖြစ်ပါတယ်ရုရှားရဲ့ရေနံတင်ပို့မှုပေါ်အားထားနေရတာတွေကိုတဖြည်းဖြည်းချင်းရှော့ချမဲ့အစီအစဉ်ရ EU ဖွဲ့ဝင်တွေတခြားစွန့်ရန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေသွင်းနိုင်မဲ့အခွင့်အလမ်းရမှာဖြစ်တယ်လို့ကမ္ဘာစွန့်ဈေးကွက်ကိုကြီးကြီးမားမားမထိခိုက်ပဲရုရှားပေါ်ဖိအားပေးရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဥရောပကော်မရှင်ကြီးကပြောဆိုခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံကိုပြည်အပ်ဖို့ရည်ရွယ်ထားတဲ့ရုရှားလို MI-17 ရဟရင် 16 စင်းကိုယူကရိန်းနိုင်ငံကိုလွှဲပေးမယ့်အကြောင်းအမေရိကန်ကပို့ထူးနေမှာပဲကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံကပြည်ပြင်ထင်းထင်းစခန်းတစ်ခုမှာရှိနေတဲ့အမေရိကန်ဘိုင်းရဟရင် 5 စင်းကိုယူကရိန်းကိုလွှဲပေးမယ့်အစီအစဉ်ကိုတော့အမေရိကန်ကာဝေးဝန်ကြီးဌာနကဇန်နဝါရီလထဲမှာပဲကွန်ဂရက်စ်လွှတ်တော်ကိုအကြောင်းကြားထားတာပါ။ယူကရိန်းအတွက်စီးရေးကူညီတွေပေးဖို့သမ္မတဂျိုးဘိုင်ဒန်ဧပြီလလယ်မှာကြေညာရမှာလဲအာဖဂန်နစ္စတန်နိုင်ငံအတွက်ရည်ရွယ်ထားတဲ့ MI-17 ရဟရင်နောက်ထပ်စစ်တပ်ယူကရိန်းကိုပေးအပ်ဖို့ထည့်သွင်းခဲ့တာဖြစ်တဲ့အကြောင်း အာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးဆိုင်ရာအမေရိကန်လုပ်ငန်းစီအရာရှိချုပ်ရုံးရဲ့ဒီသတင်းပတ်ထဲလွှတ်တော်ကိုတင်ပြတဲ့၃လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။ရုရှားလို့ MI-17 ရဟတ်ယာဉ်တွေဟာစစ်ဘက်ဆိုင်ရာပစ္စည်းတွေတပ်ဖွဲ့ဝင်တွေကိုတည်ယူပို့ဆောင်ရမှာအများစုအသုံးပြုလို့ရှိပြီးတချိန်ကဆိုဗီယက်ယူနီယံမှာဒစိတပိုင်းပါဝင်ခဲ့ဘူးတဲ့ယူကရိန်းနိုင်ငံမှာရဟတ်ယာဉ်တွေထုတ်လုပ်ရင်းနဲ့ပြုပြင်မွမ်းမံရေးလုပ်ငန်းတွေလည်းရှိပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရှေ့ပိုင်းမှာကုလသမဂ္ဂကလီးမားရန်ပုံငွေဖွဲ့ UNICEF ကထောက်ပံ့ထားတဲ့စစ်တင်ကြောင်းတွေက18ရာခိုင်နှုန်းလောက်ထိခိုက်ပျက်စီးရတဲ့အကြောင်း UNICEF ကပြောပါရယ်ဒီရေအတွက်ဟာကျောင်း6ကျောင်းမှာတကြောင်းလုံးဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့စစ်တင်ကြောင်းနှစ်ကျောင်းတိုက်ခိုက်ခံခဲ့ရတယ်လို့လည်းပြောပါရယ်ဖေဖော်ဝါရီလ24ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုတွေစတင်ခြင်းကလေးကစစ်တင်ကြောင်းရာနဲ့ချီပြီးလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတန်ခံခဲ့ရကြောင်းလည်း UNICEF ရဲ့ဗိုလ်ထုနှင့်ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါစံတင်နိုင်ရတဲ့ယူကရိန်းကျောင်းသားတွေအတွက်အွန်လိုင်းကနေသင်ကြားပို့ချနိုင်မှုကြိုးစားနေကြောင်းလည်း UNICEF ကပြောပါရယ်ကျောင်းဆရာတွေစိတ်ပညာရှင်တွေအားကစားနည်းပြတွေကျောင်းသားတွေနဲ့တူကစားတာပုံမှန်တွေ့ဆုံတာတွေလုပ်နိုင်မှုစီစဉ်ထားပြီးယူကရိန်းကလေးတွေကိုကိုလွန်ဝင်ပေးထားတဲ့ပြပနိုင်ငံတွေမှာပညာသင်ကြားရေးအကူအညီပေးနိုင်အောင်ကြိုးစားနေကြောင်းလည်းပြောပါရယ်လူနေထူထပ်တဲ့နေရာတွေကိုရုရှားကတင်းကြုံပြီးပြစ်ခတ်တိုက်ခိုက်နေတာကြောင့်အရသာတည်ဆုံမှုတွေဆေးရုံစာတင်ကြောင်းနဲ့အခြေခံဆောက်အုံတွေပျက်စီးမှုတွေဟာဆေးရဆွေးမှုမြောက်ကောင်းမြောင်းနိုင်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ပက်ချ်တီကပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားတာပါရုရှားကတော့အရသာတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားပါတယ်
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးဇော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ကိုအဂရိလိုက်စားမှုနဲ့ထောင်ဒဏ်5နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကဗုဒ္ဓဟူးနေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးလက်သင့်ခံသင့်မခံသင့်ရှောက်လဲချက်ပြုလုပ်ခဲ့တာမျိုးမရှိဘဲအယူခံလက်ခံရရခြင်းတရားရုံးချုပ်ကပယ်ချခဲ့တာပါ။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုဒေါ်လာ6သိန်းတန်ဖိုးရှိတဲ့ရွှေချောင်းတွေလက်ခံရယူခဲ့တယ်ဆိုတဲ့စွပ်စွဲချက်အပါအဝင်အဂရိလိုက်စားမှုစွဲချက်7ခုနဲ့အပြစ်ရှိတယ်ဆိုကာပြီးခဲ့တဲ့အပတ်ထဲကထောင်ဒဏ်5နှစ်ချခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတွေကတော့စွဲဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့ပြောဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုတဘာဝဘေးအန္တရာယ်စီမံရေးဥပဒေဒါအပြင်ဆက်သွယ်ရေးပုံမှန်တွေအပါအဝင်အခြားစွဲချက်တွေနဲ့ထောင်ဒဏ်6နှစ်ချထားပြီးဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ပေါ်စွဲချက်မျိုးစုံနဲ့ဆွဲဆိုထားပြီးစွဲချက်အလုံးအပြစ်ရှိတဲ့ဆိုရင်ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်ကြာခံရနိုင်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဗုဒ္ဓဟူးနေ့ကကိုဗစ် -19 စစ်ဆေးခဲ့ရာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွေ့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပဲဆောင်ရွက်ဖို့ပြောင်းလဲစီစဉ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ
် Secretary Blinken has tested positive for COVID. The good news is that
ဝန်ကြီး Blinken ဟာကိုဗစ်ပိုးကူးစက်ခံရပါတယ်။သတင်းကောင်းကတော့သူဟာကာကွယ်ဆေးအပြည့်ထိုးထားပါတယ်။အပြည့်ကာကွယ်ဆေးတွေလည်းထိုးထားပါတယ်။သူကူးစက်ခံရတဲ့ COVID ရောဂါလက္ခဏာဟာအားပြော့တဲ့အမျိုးအစားဖြစ်ပါတယ်။ပြန်ကောင်းတာနဲ့ရုံးပြန်တက်နိုင်ဖို့သူ့အနေနဲ့မျှော်လင့်ထားပါတယ်။လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုသွားတာပါဝန်ကြီးဘလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကတွေ့ဆုံခဲ့သူတွေထဲမှာသမ္မတဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူးနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတရုတ်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးခြားသာပရင်းနေ့မှာပြောဆိုဖို့စီစဉ်ထားတာကိုလည်းဖျက်သိမ်းလိုက်ရတယ်လို့ပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်ဝန်ကြီးဘလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အိမ်မြူတော်သတင်းတောင်များအသင်းညစာစားပွဲကိုလည်းတက်ရောက်ခဲ့ပါသေးတယ်။ဆိုမာလီယာတောင်ပိုင်းမှာအခြေစိုက်တဲ့အာဖရိကသမဂ္ဂတပ်တွေရှိတဲ့စခန်းကိုအင်ကာနေညကအယ်ရှာဘပ်အစ္စလာမစ်စစ်သွေးကြတွေကတိုက်ခိုက်ခဲ့တဲ့အတွေ့ဘရွန်ဒီစစ်သားအနည်းဆုံး30လောက်သေဆုံးပြီး20ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်။စစ်သား10ဦးကနေရာမှာတင်သေဆုံးပြီးကျန်သူတွေကဒဏ်ရာကြောင့်သေဆုံးခဲ့တယ်လို့ အမည်မဖော်လိုတဲ့ဆိုမာလီယာတာဝန်ရှိသူတူက VOA ကိုပြောဆိုခဲ့ပါတယ်အယ်ရှာဘပ်စစ်သွေးကြတွေကတော့အာဖရိကန်သမဂ္ဂတပ်ဖွဲ့ဝင်စစ်သား183ယောက်သေဆုံးခဲ့တယ်လို့ပြောဆိုပါတယ်မြို့တော်မိုဂါဒီရှုကနေကီလိုမီတာ150လောက်မှာရှိတဲ့အယ်ဘာရက်ဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးသေဆုံးသူအရေအတွက်ကိုတော့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးအယ်ရှာဘတ်စစ်သွေးကြတွေကပောက်ကွဲစေတဲ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုန်တင်ကား3စီးကိုစခန်းတွင်းမောင်းဝင်ဖောက်ခွဲခဲ့ပြီးအင်အား450လောက်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဘရွန်ဒီတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ခိုက်မှုအတွက်အစ္စလာမစ်အစွန်းရောက်အဖွဲ့အယ်ရှာဘတ်အဖွဲ့ကိုဘရန်ဒီသမရအပါအဝင်ဆိုမာလီယာအစိုးရအာဖရိကသမဂ္ဂနဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့အမေရိကန်တန်ယုံတို့ကပြစ်တင်ရှုံချခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဒေသဘော်နိုပြည်နယ်အတွင်းအင်ကာနေတို့ကအစ္စလာမစ်အစွန်းရောက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းမျက်မြင်သက်သေတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်အဲ့ဒီပြည်နယ်အတွင်းရောက်ရှိနေချိန်နဲ့တိုက်ဆိုင်ဖြစ်ပွားခဲ့တာပါ။စစ်သွေးကြတွေဟာဘော်နိုပြည်နယ်ချစ်ဘုတ်ဒေတာတဲ့ကကုတူကာရီရွာကိုအင်ကာနေညာပိုင်းမှာတိုက်ခိုက်ခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာပြည်နယ်မြို့တော်မိုက်ဒူဂါရီမှာငြိမ်းချမ်းရေးရယူခဲ့တဲ့စစ်သွေးကြအုပ်စုဟောင်းနေနဲ့ထောင်ထဲချတဲ့စစ်ကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ3,500လောက်သေဆုံးပြီးတန်းထဲချတဲ့သူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်
Washington The Voice of America VOA American သံဃာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုလည်းကြားရမှာပါပထမဆုံးကြားရမှာကတော့ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မှုတွေလုပ်ဖို့စီစဉ်နေပါတယ်အခုတခါမှာတော့ရုရှားနိုင်ငံကထွက်တဲ့လောင်စာဆီတင်ပို့မှုကိုပါပိတ်ပင်ဖို့ပါလာပါပြီဒီအခြေအနေတွေကိုလီစာဖရိုင်ယန်ပဲရစ်မျိုးကနေသတင်းပေးပို့ထားတာကိုရဲမွန်ကဆက်ပြောပြမှာပ
ါဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကရုရှားကိုဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်ဖို့စီစဉ်နေတဲ့အချက်လက်တွေကိုဥရောပပါလီမန်မှာဗုဒ္ဓဟူးနေ့ကတင်ပြခဲ့ပါတယ်ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းကျူးကျော်စေတဲ့အတွက်ကြီးလေးစွာပေးဆက်ရမယ်လို့အာဆူလာဗွန်ဒါလီယန်ကပြောပါတယ
် And let's be clear it will not be easyBecause some member states are strongly dependent on Russian oil, but we simply
ရှင်းအောင်ပြောပါမယ်။အခုစီစဉ်နေတဲ့အရာတွေကလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူး။တချို့သောဥရောပနိုင်ငံတွေဟာရုရှားရဲ့လောင်စာဆီတင်သွင်းမှုကိုအလွန်ပဲမှီခိုနေရပါတယ်။ဒါပေမဲ့လည်းလုံးဆရာရှိတာကိုတော့လုံးရမှာပါပဲ။ဒါကြောင့်မို့ရုရှားလောင်စာဆီဥရောပကိုတင်သွင်းနေတာဒီအကုန်လုံးပိတ်ပင်ဖို့အစိုးကိုဒီကနေ့မှတင်သွင်းပါတယ်။ရုရှားကနေတင်သွင်းတဲ့လောင်စာဆီအကုန်လုံးပါပါတယ်။ရေလန်းကသွင်းတာပိုက်လိုင်းကသွင်းတာလောင်စာဆီအချံရောတန့်စင်ပြီးသားလောင်စာဆီရောပမာပ
ါရုရှားနိုင်ငံကနေလောင်စာဆီတင်သွင်းတာကိုအစမှာတော့လောင်စာဆီအချံနောက်ပြီးတော့တန့်စင်ပြီးသားလောင်စာဆီတွေကိုပါဒီနှစ်ထဲမှာပဲတဆင့်ချင်းစီပိတ်ပင်သွားဖို့ကိုစီစဉ်နေတာပါအခုပိတ်ဆို့မှုတွေနဲ့အတူထပ်မံချမှတ်ဖို့စီစဉ်နေတဲ့စီးပွားရေးပိတ်ဆို့မှုတွေထဲမှာရုရှားအစိုးရကိုချင်းငွေတွေအများဆုံးထုတ်ပေးနေတဲ့ Spur Bank ကိုပါကမ္ဘာ့ဘဏ်တွေအချင်းချင်းချိတ်ဆက်ထားတဲ့ Swift စနစ်ထဲကနေထုတ်ဖို့လဲပါပါတယ်ဥရောပကော်မရှင်အစိုးရတွင်တွင်မှုရဲမှာရုရှား Orthodox ခရစ်ယာန်ဖျားချောင်းခေါင်းဆောင် Patriarch Kirill နဲ့အကြီးတန်းရုရှားစစ်တပ်အရာရှိတွေကိုပါပြစ်မှတ်ထားအရေးယူသွားဖို့လဲပါတယ်လို့ရုရှားကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဥရောပလေလိုင်းတွေမှာထုတ်လွှင့်နေရတွေကိုပိတ်ပင်သွားဖို့တွေလဲပါဝင်ပါတယ် Brussels အခြေစိုက်ဥရောပမူဝါဒဌာနကစွန့်အင်စီစစ်လေးလာသူ Simon Dekavou ကတော့ဒါဟာကြီးမားတဲ့အပြောင်းလဲတစ်ခုလို့မှတ်ချက်ပေးပါတယ်အခုအစီအစဉ်ရဆိုရင်တော့လောင်စာဆီတင်တင်းနာတွေကိုရပ်တန့်သွားမယ့်အချိန်ကဥရောပရဲ့အေးဆုံးရာသီချိန်မှာဖြစ်တယ်လို့ဥရောပနိုင်ငံတွေမှာအစားအသောက်ဈေးနဲ့စွန့်ရင်ထုတ်လုပ်မှုဈေးတွေတက်နေခြင်းလည်းဖြစ်ပါတယ်။ဒီအဆိုတင်းတွင်းချက်ဖြစ်မြောက်ဖို့ဆိုရင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကအသိပြုပေးဖို့လိုပါတယ်။ရုရှားလောင်စာဆီကိုအဓိကမှီကိုနေရတဲ့ Hungary နဲ့ Slovakia တို့အခြေအနေကတော့မရေမရာအခြေအနေပါ။အခုတင်သွင်းတဲ့အဆိုပြုလာတဲ့မှာရုရှားကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေအပြင်စစ်ပီးချိန်မှာယူကရိန်းနိုင်ငံနဲ့အကြီးအကျယ်ရင်းနှီးမြှုပ်နှံရေးအစီအစဉ်တွေလည်းပါပါတယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒါလီယန်ကပြောပါတယ
် I think Europe has a very special responsibility towards Ukraine.
ဥရောပအနေနဲ့ Ukraine အပေါ်အထူးတလဲတာဝန်ယူဖို့လိုပါတယ်။ကျမတို့အနေနဲ့ Ukraine မိတ်ဆွေတွေအတွက်ရည်မှန်းချက်ကြီးကြီးနဲ့တိုင်းပြည်ပြန်လည်ထူထောင်ရေးတွေလှုပ်ဆောင်နိုင်ဖို့အတွက်အစိုးကိုအခုပဲအစိုးပြုတင်သွင်းပါတယ်
။ ရုရှားကပိုလန်နဲ့ဘူဂေးရီးယားနိုင်ငံတွေကိုလောင်စာဆီတင်သွင်းတာကိုရပ်တန့်လိုက်ပြီးနောက်အခြားဥရောပနိုင်ငံတွေကလည်းအလားတူဖြစ်ရမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေပေါ်လာပြီးနောက်မှာအခုလိုရုရှားလောင်စာဆီတင်သွင်းတာပိတ်ပင်မှုဖြစ်လာတာပါရုရှားကလောင်စာဆီရောင်းရငွေတွေကိုယူကရိန်းစစ်ပွဲအတွင်းအသုံးချနေတယ်လို့ယူဆနေတဲ့အဖွဲ့ဝင်နိုင်ငံတချို့ကတော့ရုရှားလောင်စာဆီတင်သွင်းတာကိုအမြန်ဆုံးပိတ်ပင်နေကြကြပါတယ်ခင်ဗျာ
ဥရောပနိုင်ငံတွေကရုရှားကိုအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့မယ်အကြောင်းကြားရတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတပုတ်ကိုတင်ဆက်တဲ့အခါမှာကဘာပေါ်မှာအငတ်ဘေးနဲ့ရင်ဆိုင်နေရတဲ့လူဦးရေဟာစိုးရိမ်စရာကောင်းလောက်အောင်တိုးလာနေတယ်လို့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာနိုင်ငံတကာကွန်ရက်ကသတိပေးလိုက်ပါတယ်ဒီပြဿနာကိုဖြေရှင်းဖို့ကုလသမဂ္ဂဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂလေယာဉ်နဲ့စားနပ်ရိက္ခာအဖွဲ့ FAO ကမ္ဘာစားနပ်ရိက္ခာအစည်းအဝေး WFP အဖွဲ့တွေပါဝင်တဲ့ကွန်ရက်ကတိုက်တွန်းလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေလီဇာရှလိုင်းသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြမှာပ
ါပြီးခဲ့တဲ့နှစ်ထဲကလူ198တန်းဟာဆိုးဝါးတဲ့အငတ်ဘေးနဲ့ကြုံတွေ့ခဲ့ရပြီးအီသီယိုးပီးယားတောင်မက်ဒက်စကာတောင်ဆူဒန်နဲ့ရေမင်နိုင်ငံကလူ9သိန်းလောက်ဟာဒုတ်ပိတ်ခန္ဓာကအငတ်ဘေးနဲ့ကြုံရမဲ့အခြေအနေကိုဆက်ရောက်ခဲ့တယ်လို့ဥရောပသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေပါဝင်တဲ့ကမ္ဘာကွန်ရက်ကအစီရင်ခံထားပါတယ်။အငတ်ဘေးဟာဒီနှစ်မှာပိုဆိုးလိမ့်မယ်လို့အစီရင်ခံစာရေးသားသူတွေကသတိပေးပါတယ်။ပဋိပက္ခတွေရာသီဥတုပြောင်းလဲမှုနဲ့ကိုဗစ် -19 ကပ်ရောဂါတွေဟာအစာရေစာမလုံလောက်မှုရဲ့အဓိကပြဿနာတွေဖြစ်ပါတယ်။လူတွေဟာအစာအစာတွေကိုဝယ်ယူစားသုံးနိုင်ဖို့မတတ်နိုင်ကြဘူးလို့အစီရင်ခံထားပါတယ်။WFP စာနာရိတ်ကအဖွဲ့ကြီးရဲ့အကြီးအကဲဒေးဗစ်ဘေးစလီကတော့ဒီအခြေအနေကိုတကယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုပါပဲလို့ပြောဆိုပါတယ်။အာဖဂန်အီသီယိုးပီးယားနဲ့ယူကရိန်းအခြေအနေတွေကြောင့်ဒီအားကိုးရမဲ့ဖြစ်နေသူတွေကိုကျွေးမွေးဖို့ကြိုးပမ်းသမျှမအောင်မမြင်ဖြစ်ရတယ်လို့သူကပြောဆိုပါတယ
်။ We look around the world 276 million people marching towards starvation and now we got
ဒီကမ္ဘာလုံးကိုလေ့လာကြည့်တဲ့အခါလူ286တန်းလောက်ဟာအငတ်ဘေးနဲ့ကြုံရမယ့်အခြေအနေကိုဥတည်နေပါတယ်။တချိန်ကကမ္ဘာပေါမုတ်ချင်းလို့တင်စားခံရတဲ့စားနပ်ရိက္ခာထွက်တဲ့နေရာဟာအခုတော့ပေါမုတ်ရဖို့တန်းစီရတဲ့လူတန်းရှိတဲ့နေရာဖြစ်နေပါပြီ။ကျွန်တော်တို့ဘဝတသက်တာအတွင်းဒီလိုမြင်တွေ့ရလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့ပါဘူး။အခုတော့ယူကရိန်းကနေလူတွေအစုလိုက်အပြုံလိုက်ထွက်ပြေးလာကြရပါတယ်။ဒီလိုအခြေအနေတွေကြောင့်ကမ္ဘာစားနပ်ရိက္ခာလုံလောက်မှုအခြေအနေကိုစိုးစိုးရွားရွားထိခိုက်ပျက်စီးစေမှာဖြစ်ပါတယ်။
ယူကရိန်းနဲ့ရုရှားဟာကမ္ဘာ့ဂျုံရဲ့30ရာခိုင်နှုန်းနှံစားပြောင်းရဲ့20ရာခိုင်နှုန်းနဲ့နေဂျာစီရဲ့80ရာခိုင်နှုန်းကိုထုတ်လုပ်တာဖြစ်ပါတယ်ဒီစားနပ်ရိက္ခာတွေဟာအခုတော့ယူကရိန်းကနေထွက်မလာနိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ရုရှားကပင်လယ်နဲ့ကိုပိတ်ဆို့ထားလိုက်လို့ပါပဲလို့ WFP ရဲ့အကြီးအကဲဘေးစလီကပြောဆိုပါတယ
် If we don't get ahead of this thing we will have not just famine in multiple countries around the world because you know we got
ဒီလိုအခြေအနေတွေကိုကြိုတင်ကာကွယ်နိုင်ခြင်းမရှိဘူးဆိုရင်ကမ္ဘာအနှံ့ကနိုင်ငံအတော်များများမှာဒုတ်ဘိတ်ကန္တရာကအငတ်ဘေးနဲ့ကြုံရမှာတင်မကပါဘူးတိုင်းပြည်တွေမတည်မငြိမ်ဖြစ်ပြီးလူတွေအစုလိုက်အပြုံလိုက်ရွှေပြောင်းမှုနဲ့ကြုံရပါလိမ့်မယ်ဒီကြားထဲမှာမိုးကောင်ရေရှားပြဿနာနဲ့အခြားပြဿနာအမျိုးမျိုးရှိပါသေးတယ်ဒီလိုအခြေအနေတွေကိုဘယ်သူကမှမဖြစ်ချင်ကြပါဘူ
းကမ္ဘာစားနပ်ရိက္ခာအတက်အထဲဟာကလေးတွေရဲ့ရှင်သန်ရေးကိုချိန်ချောက်နေတယ်လို့ကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးခရစ်စတင်းရာဆဲကသတိပေးပြောဆိုလိုက်ပါတယ်။ကောင်းမွန်တဲ့အစာအာဟာရဟာကလေးတွေရှင်သန်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်လို့လည်းသူကပြောဆိုပါတယ်
။ By stark contrast, inadequate nutrition is a leading cause of child mortality. In fact,
အာဟာရချို့တဲ့မှုဟာကလေးတွေသေဆုံးမှုရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။9နှစ်အောက်ကလေးငယ်သေဆုံးမှုရဲ့ထက်ဝက်ဟာအာဟာရချို့တက်မှုကြောင့်ဖြစ်ပါတယ်။2021ခုနှစ်ကုန်မှာအကြံပြင်ကလေးသန်း90လောက်ဟာအသက်အန္တရာယ်ဆုရင်ရတဲ့အာဟာရချို့တက်မှုရောဂါတစ်မျိုးဖြစ်တဲ့ချိနဲ့ကျုံ့လှီသွားတဲ့ရောဂါမျိုးခံစားရနိုင်ပါတယ်။ဒီနှစ်မှာအရေးအတွက်ပိုများလာမယ်လို့တွက်ချက်ထားပါတယ်
။အစားအစာနဲ့အာဟာရပြဿနာကိုအားလုံးပူးပေါင်းဖြေရှင်းကြဖို့ကမ္ဘာ့ကွန်ရက်အနေနဲ့တိုက်တွန်းထားပါတယ်။အငါဘေးကြုံရသူတွေပိုဆိုးမသွားဖို့နဲ့ရေရှည်စင်ဆက်မပြအစားအစာစိုက်ပျိုးထုတ်လုပ်နိုင်ရေးအစီအစဉ်အတွေ့အရေးပေါ်ရန်ပုံငွေတွေလိုအပ်တယ်လို့လည်းပြောဆိုထားပါတယ
်။ကဘာပေါ်မှာအငါဘေးရင်ဆိုင်နေရတာဟာစိုးရိမ်စရာကောင်းကောင်းတဲ့အကြောင်းကိုစောမိုးကျော်ပြောပြပေးတာပါ။ဆက်လက်နားဆင်ရမယ့်နိုင်ငံတကာသတင်းဆောင်ပါကတော့ တရုတ်လူမျိုးတွေဟာ1600ပြည်လွန်နှစ်တွေကအစတောင်အာဖရိကမှာတောင်အာဖရိကနိုင်ငံမှာအခြေကျနေထိုင်လာကြပြီးအလုံသမားတွေစီးပွားရေးသမားတွေအဖြစ်လုပ်ကိုင်နေထိုင်ကြပါတယ်။အာဖရိကမှာသားစဉ်မြေဆက်အခြေကျတဲ့တရုတ်တွေထဲမှာအများစုကတောင်အာဖရိကနိုင်ငံမှာနေထိုင်ကြတာပါ။သူတို့တွေဟာခွဲခြားဆက်ဆံခံရမှုတွေကိုကြမ်းကြမ်းခံရင်ဆိုင်ရင်းတတ်တန့်ရောင်တိုင်းပြည်လို့တင်စားခေါ်နေတဲ့တောင်အာဖရိကနိုင်ငံမှာအယောင်အသွေးစုံအောင်ဖန်တီးမိနေတဲ့အကြောင်းတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေကိတ်ဘတ်လက်သတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းကပြောပြမှာပါအခုချိန်မှာတော့တရုတ်နိုင်ငံဟာတောင်အာဖရိကနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်တကယ်တမ်းယဉ်ကျေးမှုနှစ်ခုစတင်ထိတွေ့ခဲ့ကြတာကဟိုး1600ပြည်လွန်နှစ်တွေကတည်းကဖြစ်ပါတယ်အဲ့ဒီတုန်းကဒက်ရှ်ကိုလိုနီဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံကနေတရုတ်လူမျိုးတွေကိုအကျဉ်းသားအဖြစ်နဲ့တောင်အာဖရိကကိုပို့ဆောင်ခဲ့ကြပါတယ်အဲ့ဒီနောက်1800ပြည်လွန်နှစ်တွေမှာတောင်အာဖရိကရဲ့ရွှေတတ်ထုတူဖော်တဲ့မြို့မှာပထမဆုံးတရုတ်တန်းကိုတည်ထောင်ခဲ့ကြတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ
် word started seeping out of
ကဘာတဝန်းကလူတွေဟာတောင်အာဖရိကနိုင်ငံရဲ့စိန်တွင်းတွေရွှေတွင်းတွေရှိရာကိုလောဘဇောနဲ့ရောက်ရှိခဲ့ကြတာပါအဲ့ဒီထဲမှာတရုတ်လူမျိုးတွေလည်းပါပြီးဂျိုဟန်နက်စ်ဘတ်မြို့ကိုတောင်တရုတ်လူဂမ်ဆန်ရွှေတောင်နှံလို့ခေါ်ကြပါတယ်
ဒါပေမဲ့လည်းအဲ့ဒီလိုတရုတ်အခြေကျနေထိုင်သူတွေကိုခွဲခြားဆက်ဆံမှုတွေဟာတောင်အာဖရိကမှာအပါတိုက်လို့ခေါ်တဲ့လူပြူလူမဲခွဲခြားတာကိုစတင်ခဲ့တဲ့1948ခုနှစ်မတိုင်ခင်နှစ်ပေါင်းများစွာကတည်းကဖြစ်ပါတယ်အဲ့ဒီကတည်းကတရုတ်တွေဟာတတ်ထုဒူဘော်ခွေတားမြစ်တာအပါအဝင်တခြားခွဲခြားနှိမ့်ချမှုတွေနဲ့ကြုံခဲ့ကြရတယ်လို့သမိုင်းပညာရှင်မယ်လနီယက်ကပြောပါတယ်
The Chinese with everyone else here being classified
Africa ma khwe cha that de lu myo su de su ni ne tat mat tha de phwin le pe de niya rwe shi ba de da pyin tat mat tha re area ma ni than ya pe tat mat tha de chang twe ma be pinya tin kwen shi ba de
da pyin taw africa ma lu myo cha ne let tha kwen pai pin ka da ha tat tiya myo se a thi chong ka cha ya ba de da ba mae di lo ta myin mu ha တတိယမျိုးဆက်တရုတ်တောင်အာဖရိကသူဂျူလန်ဒီဒရေးယားနဲ့သူမရဲ့ခင်ပွန်းဝိုင်းနက်တို့ရဲ့ချစ်ချင်းကိုမခွဲခြားနိုင်ခဲ့ပါဘူး။ထောင်ချခံရမယ့်အန်ရည်ကြားကနေသူတို့လက်ထပ်ခဲ့ကြတာဖြစ်တယ်လို့ယိုလန်ဒီကပြောပါတယ
်။ Because we were breaking a law that's on the statute.
ဒါကဥပဒေကိုချိုးဖောက်လိုက်တာပါ။ဒီတွေ့လဲကျမတို့အဖမ်းခံရနိုင်ပါတယ
်။ခင်ဗျားတို့လိုလူတွေကြောင့်ကျွန်တော်တို့အတွက်အဆအဆအရာရာအဆင်ပြေခဲ့ရတယ်ဆိုတာမျိုးမကြာခဏကျေးဇူးတင်စကားပြောတာမျိုးတွေကြုံရပါတယ်။စနစ်ကိုချိုးဖျက်ခဲ့ရတာပါအတိုက်ခံနေလည်းကြုံခဲ့ရပါတယ
်1994ဒီမိုကရေစီထွန်းကားလာတဲ့အခါမှာတော့တောင်အာဖရိကမှာအပြောင်းလဲတွေရှိလာခဲ့ပါတယ်အခုအခါမှာတော့တရုတ်အာဖရိကန်အနွယ်တွေတောင်အာဖရိကအစိုးရထဲမှာပါဝင်လာကြပါပြီတောင်အာဖရိကအတိုက်ခံဒီမိုကရက်တစ်အလိုင်းယန့်စ်ပါတီကမိုက်ကယ်ဆန်းဆိုရင်ဂျိုဟန်နက်စ်ဘတ်မြို့စီတီကောင်ဆယ်လာဖြစ်လာပါတယ်ဒါပေမဲ့လည်းအခုအချိန်ထိလူမျိုးရေးခွဲခြားမှုတွေကရှိနေတော့ပါလို့သူကပြောပါတယ
် I've been many terms of victim
ကျွန်တော်အနေနဲ့မကြာခဏလူမျိုးရေးခွဲခြားဆက်ဆံခံရတာတယူတန်ပြောဆိုခံရတာတွေရဲ့တားကောင်ဖြစ်တာကြုံရပါတယ်အမေရိကန်မှာလည်းအဲ့ဒီလိုဖြစ်နေတာပါအဲ့ဒီမှာအာရှတိုက်သားတွေအပေါ်မှာအမုံတရားပြန်ပွားအောင်လှုပ်ဆောင်နေတာတွေရပ်တန့်ရေးလှုပ်ဆောင်နေပါပြီအလားတူမျိုးတောင်အာဖရိကမှာလည်းလှုပ်ဆောင်ဖို့တကယ်ကိုလိုအပ်ပါတယ်
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ရဲ့တရုတ်တန်းအဟောင်းနေရာဟာဟိုးအစောပိုင်းကအခြေချလာခဲ့ကြတဲ့ကန်တုန်စကားပြောကြတဲ့တရုတ်အများစုရဲ့အဓိကနေရာဖြစ်ခဲ့ပါတယ်။အခုကမှတော့အဲ့ဒီမြို့ကစီရေဒီတရုတ်တန်းနေရာအသစ်မှာမန်ဒရင်းတရုတ်စကားပြောကြတဲ့သူတွေကပိုများလာပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြောင့်တတ်တန့်ရောင်တိုင်းပြည်လို့တင်စားကြတဲ့တောင်အာဖရိကနိုင်ငံမှာအခုအခါတရုတ်လူမျိုး3သိန်းခွဲလောက်နေထိုင်ကြတယ်လို့လည်းခန့်မှန်းနေကြပါတယ်ခင်ဗျာ။နိုင်ငံတကာသတင်းဆောင်ပါတွေကိုကြားပြီးတဲ့နောက်အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအတွင်းစည်ရေးပြိပကဖြစ်နေတဲ့ဒေသတွေမှာမြေမြုပ်မှိုင်းအသုံးပြုတာတွေများလာသလိုမြေမြုပ်မှိုင်းကြောင့်တေဆုံးမှုတွေလည်းတိုးလာနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ကုန်ွေအဖွဲ့ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးပါမယ်။
မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းပြီးနောက်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်နေပြီးနှစ်ဖက်စလုံးကမြေမြုပ်မိုင်းတွေအသုံးပြုနေကြတာပါစစ်ရေးပရိပခါတွေပြင်းထန်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်တဝိုက်မှာဆိုရင်မြေမြုပ်မိုင်းတွေကိုကရင်နီတော်လှန်ရေးတပ်ပေါင်းစုနဲ့ဒီမော့ဆို PDF တွေပူးပေါင်းရှင်းလင်းနေရပြီးနေတိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါတယ် ဒီမြေမြုံမိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။လမ်းကြားနေအိမ်ကြားစိုက်ခင်းနေကြတဲ့မှာမြေမြုံမိုင်းတွေကိုထောင်ထားတဲ့အတွက်အရက်သားတွေပဲအများဆုံးထိခိုက်ရတယ်လို့သူကပြောပါတယ
်။ဆက်လက်ပြီးတော့နေနေစုမှုရေးပဲကျွန်တော်တို့ပြန်လုပ်ကြတာပြောတော့တရက်တည်းကိုကျွန်တော်တို့ဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကိုကျွန်တော်တို့သူ့ပေါ်ရချီပေါ့နော်။နောက်ဆိုကျွန်တော်တို့ဒီပြရလည်းဟိုမပြရင်ရဲတော့ဘူးလို့ပြတာစိတ်မလုံးချုံတော့ခုကတို့စိုက်ထားတဲ့အစည်းအဝေးလေးပေါ့နော်ကျွန်တော်တို့ဟိုပြန်ကူးပြီးတော့စတာမှုလို့မှသူ့ပြည်တော်ဦးရ။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်နားမှာမြေမြုံမိုင်းတွေကိုအများဆုံးတွေ့ရပြီးဒေသခံလက်နက်ကိုင်အဖွဲ့တွေနယ်မြေစိုးမိုးထားနိုင်တဲ့ကြံမြို့နယ်တွေမှာတော့မြေမြုံမိုင်းကိုစိုးရိမ်စရာတိတ်မရှိဘူးလို့သူကပြောပါတယ်။စက္ကရိယာအကူအညီမပါဘဲလူအင်အားနဲ့ပဲဒီမိုင်းတွေကိုရှင်းလင်းနေရတာပါ။တခါတလေမိုင်းရှင်းတဲ့အဖွဲ့တွေစီစားစရာလာပို့တဲ့သူတွေကိုယ်တိုင်မိုင်းနေမိတာတွေရှိနေပါတယ်လို့သူကဆက်ပြောပါတယ်။
မိုင်းကအမျိုးသားများကျတော့ဖြစ်လေမိုင်းရှိတယ်၊ထောက်မိုင်းရှိတယ်၊ဆစ်ဆစ်မိုင်းရှိတယ်ပေါ့နော်ပြီးတော့ပိုက်မိုင်းရှိတယ်အဲဒီအမျိုးသားလေးမျိုးလားမျိုးလားတော့အကျွန်တော်တို့သူ့ပေါ်ရရှိတယ်ပေါ့နော်။ပထမဦးစားပြတာဒီမိုင်းရှင်းနေပေါ့နော်မရှင်းရေးဟိုပြီးတော့ဒီကျွန်တော်တို့ဒီအနာတိုင်းကျွန်တော်တို့ဆက်လုပ်ဖို့ရှိတယ်
ကုလသမဂ္ဂ UNICEF ကထုတ်ပြန်တဲ့အချက်အလက်တွေအရဆိုရင်2022ခုနှစ်တစ်နှစ်လုံးမှာမြေမြုံမိုင်းကြောင့်လူပေါင်း284ယောက်ထိခိုက်ခဲ့ရပြီး2020ကအရေးအတွက်ထပ်ပိုများလာပါတယ်။ချမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေးအတွက်အများဆုံးဖြစ်ပြီးတော့ကချင်၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်မွန်း၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအစဉ်တိုင်းအများဆုံးရှိနေပါတယ်။မြေမြုံမိုင်းကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်အရေးအတွက်က28ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေကအများဆုံးထိခိုက်နစ်နာခဲ့တာပါ။စီရေးပရိပခါတွေကြုံခဲ့ပေမဲ့လည်းလက်တလောတိုက်ပွဲတွေမရှိတဲ့ရခိုင်ဒေသမှာလည်းလက်ကြံမြေမြုံမိုင်းတွေကြောင့်ဒေသခံတွေထိခိုက်နေရပါတယ်။မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကသုံးဆွဲတယ်လို့ပဲဒေသခံလက်နက်ကိုင်တပ်ဖွဲ့တိုင်းသားလက်နက်ကိုင်တွေကလည်းသုံးဆွဲကြတာပါ။မိုင်းထောင်ပြီးတစ်ဖက်ရန်သူကိုရည်ရွယ်တိုက်ခိုက်ကြပေမဲ့လည်းမိုင်းအကျွင်းကြံတွေကတော့ဒေသခံတွေကိုဆက်ပြီးချင်းချောက်နေတယ်လို့ချင်းပြည်နယ်အရက်ဖတ်အဖွဲ့အစည်းတစ်ခုမှဦးဆောင်ပါဝင်သူတူဦးကပြောပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေပဲအများဆုံးထိခိုက်နစ်နာနေရတယ်လို့သူကပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ့လေ။နှစ်ဖက်စလုံးကတစ်ဖက်ရန်သူသွားလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလေရှိတယ်ပေါ့လေ။ဒီအခြေပြုပြီးပြောချင်တာကတော့ကျွန်တော်ချင်းပြည်နယ်မှာအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုချုပ်ကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝနေရေးအတွက်တောင်းရသွားဥယျာဉ်ချမ်းလုပ်နေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နစ်နာမှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောက်တော့အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
ရမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့ကဥဟုတ်ပေါင်းကလုံခဲ့တဲ့၅နှစ်ကတောင်ယာသွားရင်မိုင်းနေမိတဲ့အတွက်ခြေရောက်တစ်ဖက်ဖျက်ပစ်လိုက်ရတဲ့အဖြစ်အပျက်ကိုအခုလိုပြန်ပြောပါရစေ
။အော်ဖျက်ပစ်ရတာကအဲ့ဒါလား၄နှစ်လောက်ရှိပါပြီခင်ဗျာ။ဓမ္မနေမိတာမြက်သွားရိတ်တာကမန်မနေမိတာအဲ့လိုဘာမလို့မလို့တတ်ဘူးမလို့ချင်တော့မလို့တတ်ဘူးနော်။အဲ့တည်းဟောတာ၆ဆယ်နဲ့မြေဝင်သွားပြီလား
။၅နှစ်လောက်ဝစ်လာတဲ့ခြေရောက်အတုကအခုသုံးလို့မရတော့တဲ့အတွက်အသည့်တစ်ခုရဖို့စောင့်ဆိုင်နေတယ်လို့လည်းသူက VOA ကိုပြောပါရစေ။မိုင်းတားဆီးရေးစာချုပ်ကို2022ခုနှစ်နိုဝင်ဘာလ1ရက်နေ့အထိနိုင်ငံပေါင်း164နိုင်ငံကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းကအတည်ပြုလက်ခံခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကတော့လူသားတွေကိုပိတ်မှတ်ထားတိုက်ခိုက်နေတဲ့ဒီမြေမြုံမိုင်းကိစ္စမှာပူးပေါင်းပါဝင်တာမျိုးမရှိသေးဘူးလို့မြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလအစည်းအဝေးဆာမှာရေးသားထားပါတယ်။အခု2022ခုနှစ်ဇန်နဝါရီနဲ့ဖေဖော်ဝါရီနှစ်လပေါင်းစာရင်းအရဆိုရင်တော့တနိုင်ငံလုံးမှာမြေမြုံမိုင်းကြောင့်လူပေါင်း53ယောက်ထိခိုက်နစ်နာခဲ့ရတယ်လို့ UNICEF ကထုတ်ပြန်ထားပါတယ်။ဒီအချက်လက်ထဲမှာဒေသဆိုင်ရာအုပ်ချုပ်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုတွေကြောင့်ထိခိုက်ခဲ့ရတဲ့သူတွေစာရင်းကိုထည့်မသွင်းထားဘူးလို့ UNICEF ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA အမေရိကန်အသံကကြာသပတေးနေ့မနေ့ကအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
ဖီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါရဲ့ရှင
် VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းမင်းများစူးစီးချက်တပုတ်ကိုလည်းတင်ဆက်ပေးခြင်းပါတယ်မလေးရှားနိုင်ငံခြားရေးဝန်ကြီးကအာဆီယံနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆံလုပ်ကိုင်ဖို့အဆိုပြုထားတာတွေကိုစစ်ကောင်စီဘက်ကကြိုတင်ကန့်ကွက်ပေမဲ့အာဆီယံမှာညှိနှိုင်းဆုံးဖြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ဒီနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အင်တာနက်အွန်လိုင်းအစည်းအဝေးမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဘူဒင်အဗ်ဒူလာအနေနဲ့အခုလိုအဆိုပြုမလေးရှားသတင်းစာတွေမှာစနေနေ့ကပြောထားတာကိုမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကတင်းလာနေကကန့်ကွက်ထားပါတယ်NUG ဟာအကြမ်းဖက်အဖွဲ့အစည်းမှုမလေးရှားအဆိုပြုမှုဟာမစင်မကျင်တာဝန်မဲ့မှုပါလို့စစ်ကောင်စီဘက်ကပြောလာချိန်မှာ NUG ဘက်ကလည်းစစ်ကောင်စီအကြမ်းဖက်မှုကြောင့်လူသားချင်းစာနာမှုဒုက္ခသည်အတွက်အာဆီယံနဲ့ပူးပေါင်းဆောင်ရွက်လိုတာပါလို့ဆိုပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ NUG နဲ့အထူးသဖြင့်လူသားချင်းစာနာမှုအခြေခံပေါ်တရားမဝင်သဘောမျိုးထိတွေ့ဆက်ဆံမှုမလေးရှားကအဆိုပြုတာကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက် Institute ISP မြန်မာအဖွဲ့ညွှန်ကြားမှုဥအောင်သူငင်းက
အာဆီယံကဘယ်တော့မှဟိုတနိုင်ငံနဲ့ကြုံလောက်တာမျိုးမဟုတ်ဘဲနဲ့အာဆီယံမှာဟို consensus ပေါ့နော်ဆိုအားလုံးကြည်လည်သဘောတူမှလုပ်တဲ့ဆိုတာမျိုးလည်းရှိပါတယ်နောက်တစ်ခါအာဆီယံရဲ့အခြေခံကြတဲ့မူကသူတစ်ပါးနိုင်ငံပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အနေအထားရှိတာပေါ့နော်ရှိတဲ့အခါကျတော့တစ်ဖက်ကဒီမိုကရေစီအရေးကိုဝိုင်းကူကျင်တာလည်းကောင်းပါတယ်ဒါပေမဲ့တချို့ကိစ္စတွေကအာဆီယံကအလုံးနဲ့အတူတူရှောက်မှရမယ်သဘောမျိုးဖြစ်တယ်လို့မြင်ပါတယ်ဆိုတော့လက်ရှိကမ်ဘောဒီးယားကဥဆောင်မှုယူထားတဲ့သူအာဆီယံကိုယ်စားလှယ်အထူးသံတမန်အနေနဲ့ယူထားတဲ့ဆိုတော့သူ့ရဲ့လမ်းကြောင်းပေါ်မှာပဲဝိုင်းပြီးတော့လောက်ရမယ်အနေအထားမျိုးဖြစ်တယ်လို့ထင်ပါတယ
်ဒါပေမဲ့ကမ်ဘောဒီးယားဥဆောင်သဘောထားတစ်ခုတည်းမဟုတ်ပဲအာဆီယံမှာညှိနှိုင်းရဖို့ဖြစ်လာနိုင်တာကို NUG ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့အနေနဲ့ကအာဆီယံနိုင်ငံတချို့နဲ့အဆက်အသွယ်ရှိတယ်ပူးပေါင်းဆောင်မှုတွေရှိပါတယ်အဲ့တော့တချို့နိုင်ငံတွေနဲ့တကယ်စီကိစ္စနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုတာပေါ့နော်အခုမလေးရှားဆိုလို့ရှိရင်လည်းထုတ်ပေါ်ပြောဆိုလာတာမျိုးတွေရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးပဲဖြစ်ဖြစ်ပေါ့တခြားအစည်းအဝေးတွေမှာဒါသက်ဆိုင်ရာကျွန်တော်တို့မိတ်ဆွေနိုင်ငံတွေကတဆင့်ပေးပို့ထားတာတွေရှိပါတယ်ဆိုတော့အခုပြုလို့မဲ့အစည်းအဝေးဆိုလို့ရှိရင်လည်းဒါလူသားချင်းစာနာမှုအခုဒီနေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆောင်ရွက်တင်နေဆိုတဲ့ကိစ္စတွေကိုဒါကျွန်တော်တို့ရဲ့သဘောထားတွေကိုပေးပို့ထားတာတွေရှိပါတယ်အဲ့တော့ဒီအာဆီယံအနေနဲ့ကဒီသက်ဆိုင်ရာဒီ stakeholders ပေါ့နော်။အော်မပတ်သက်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ပေါ့နော်သဘောထားတွေမေးမြန်းဖို့ပူးပေါင်းဆောင်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့သဘောရပါတယ်။ဒါဟာဒီအာဆီယံကနေချမှတ်ထားတဲ့ဒီ 5 point consensus ကိုခေါ်တယ်ပေါ့လေ။အချက်ငါချက်ပါတယ်ပုံသဘောတူညီချက်နဲ့လည်းအညီဖြစ်ပါတယ်။ဒီမလေးရှားနိုင်ငံအနေနဲ့ကဒီအာဆီယံမှာဘယ်လိုဆောင်ရွက်တင်တာပေါ့နော်။အာဆီယံရဲ့ special endpoint နဲ့လည်းဘယ်လိုမျိုးဘသူတွေကိုထိတွေ့တဲ့အစသဖြင့်ဒါတွေကိစ္စတွေကိုအကြံပေးခွင့်ရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီအလုံးဝိုင်းမှုညှိနှိုင်းပြီးတဲ့အခါကျရင်ပေါ့နော်အများရဲ့သဘောပုံသဘောတူညီချက်နဲ့ပဲဆောင်ရွက်ရမယ်လို့နားလည်ပါတယ်ခင်ဗျာ
။ဒီနေရာမှာအာဆီယံအခက်ကြုံရတဲ့ဘုံကိုလည်းဥအောင်သူငင်းက
တစ်ဖက်ကကြတော့ဒီအာဆီယံကထိပ်သီးကောင်းဆောင်တွေသဘောတူရတဲ့၅ချက်ကအကောင့်ထဲမဖော်နိုင်သေးသလောက်ရှိတယ်။နော်နောက်တစ်ခါကျတော့လည်းဟိုလူသားချင်းစာနာမှုကိုကူညီဆိုတဲ့နေရာမှာလည်းဘလောက်နဲ့ပြီးသွားလဲဆိုတော့ကိုဗစ်ကာကွယ်ဆေးလှူတာလောက်ပဲပြီးသွားတယ်။တချို့လုပ်ငန်းတွေကလည်းဘာနဲ့ပြီးသွားလဲဆိုတော့တစ်ဖက်ကမြန်မာချက်ချင်းကြီးတစ်ဖက်ကလည်းဒီ ASEAN EHA ပေါ့ဗျာလူသားချင်းစာနာမှုအကူအညီပေးတဲ့ agency ပေါ့။ဆိုတော့ဒါနဲ့ပဲပြီးသွားတယ်ဗျာ။နော်အဲ့တော့ဒီထက်ပိုအရေးကြီးတဲ့အခုစစ်ဘေးရှောင်ဒုက္ခသည်တို့နော်ဒီထက်ပိုကျေပြန့်တဲ့ဥမာလူတွေအကူအညီမရောက်နိုင်သေးတဲ့နေရာမျိုးကိစ္စမျိုးပေါ့နော်။ဆိုတော့အဲ့ကိစ္စတွေကဆက်ဆွေးနွေးဖို့ဆက်အကူအညီပေးဖို့ဆိုရင်တော်တော်လက်ခက်အောင်ပဲပြင်းပြင်းထန်ထန်ကြိုးစားအောင်ပဲကိစ္စတွေလို့မြင်ပါတယ
်ဒီပေါ်ဦးမောစောဦးကလည်း
လူသားချင်းစာနာမှုအကူအညီနဲ့ပတ်သက်လို့လည်းဒါကျွန်တော်တို့ကြားရတယ်ပေါ့နော်ဒါအစည်းအဝေးလုပ်မယ်ဆိုတော့ပထမဆုံးကျွန်တော်ပြောချင်တာကဒီစစ်ကောင်စီကဒီအကြမ်းဖက်အဖွဲ့အစည်းဖြစ်နေကျွန်တော်ကြေညာထားပြီးဖြစ်တယ်ဘာလို့လဲဆိုတော့ပြည်တွင်းမှာအခုလောလောဆယ်ဆိုရင်လည်းအလုံးသိတဲ့အတိုင်းပဲစကိုင်းတိုင်းလိုနေရာမျိုးမှာ အချင်းပြည်နယ်လိုနေရာမျိုးနော်ကရင်နီပြည်နယ်လိုနေရာမျိုးမှာမိတွေရှုတယ်လူတွေကိုတပ်ဖြတ်နှိမ့်ဆက်ညှဉ်းပန်းပြီးတဲ့ခါကျတော့ဒီအင်တာနက်တွေပါတွေဖြတ်စသဖြင့်ပေါ့လေတပင်းကြီးရွယ်ချက်နဲ့ဒီဖြတ်လေးဖြတ်မှုအတိုင်းအကျန်းဖက်ပြီးဆောင်ရွက်နေတဲ့အချိန်မှာဘသူကူပန်းပေါ့နော်အာဆီယံပဲဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်ဘသူကူပန်းဒီနေရာတွေကိုအကူအညီတွေရောက်ရှိဖို့လက်ခံမှာမဟုတ်ပါဘူးအဲ့ဒါကြောင့်လည်းကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့เนาะကျွန်တော်တို့နဲ့ဆက်စပ်ပတ်သက်တယ်ပေါ့เนาะတိုင်းဒေသတော်လိုင်းရဲ့ဖွဲ့စည်းများနောက်ပါဒီမြေပြင်မှာရှိတဲ့တကယ်ဒေသခံပေါ့လေဖွဲ့စည်းများဒီဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့ခါမှာအမှန်တကယ်လိုအပ်နေတဲ့ဒုက္ခရောက်နေတဲ့သူတွေရှိကိုရောက်ရှိဖို့အတွက်ကိုဆောင်ရွက်ပါနေဆက်ကိုလည်းဖြတ်ကျော်ပြီးတော့ပေါ့เนาะအခုဒီ Facebook ကိစ္စတွေလည်းစဉ်းစားပါဆိုပြီးတော့ဇက်တိုက်တိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ
တကယ်တော့စစ်ကောင်စီအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာကူညီရေးကိစ္စမှာနိုင်ငံတကာ NGO တွေပါဝင်ဒေသတွေလူဝတ်တဲ့နေရာအကူအညီပို့ပေးနိုင်တဲ့တခြားအဖွဲ့တွေနဲ့တွဲမလုပ်လို့ပဲတကူတော့သူ့လျောက်ခံအဖွဲ့တွေနဲ့ပဲလှုပ်ချင်ပုံရတယ်လို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗ
ျအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ပထမဆုံးလူထုနဲ့ကျန်းမာရေးကိုကြားရမှာပါမြန်မာနိုင်ငံမှာအပူချိန်အလွန်အမင်းမြင့်တက်နေတာကြောင့်အပူဒဏ်ကာကွယ်ရေးလိုအပ်တဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ
ဧပြီလအတွင်းမှာမြန်မာနိုင်ငံမှာအပူချိန်အလွန်မင်းမြင့်တက်လာနေတာပါအခုလိုရာသီဥတုအပူချိန်မြင့်တက်လုံခဲ့လာတဲ့အချိန်မှာခန္ဓာကိုယ်အပူချိန်မြင့်တက်လာပြီးခေါင်းမူးခေါင်းကိုက်ခြင်းပင်မနှွမ်းနေခြင်းတို့ကိုတွေ့ကြုံခံစားရနိုင်ပါတယ်ခံစားရတဲ့ဝေဒနာပြင်းထန်ရင်သတိလစ်ခြင်းလေဖြတ်ခြင်းတို့ဖြစ်နိုင်တာကြောင့်ဒီချိန်မှာပူပြင်းတဲ့ရာသီဥတုနဲ့လည်ရောညီထွေအောင်နေထိုင်ကြဖို့လိုအပ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလျက်ရှိပါတယ်အပူဒဏ်ကြောင့်သတိလစ်ခြင်းဟာအရေးပေါ်အခြေအနေတစ်ခုဖြစ်ပြီးအပူဒဏ်ကြောင့်သတိလစ်ခြင်းမဖြစ်စေဖို့အတွက်လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။
ကျွတ်တက်တာတဲ့ပိုအရေးကြီးတာကတော့ heat exhaustion လို့ခေါ်တယ်နော်အပူကြောင့်မလို့ဒီနှုံးချခြင်းပေါ့နော်အဲ့တော့အဲ့လိုလူတွေကြတော့ရေဓာတ်ကောစားဓာတ်ကောထွက်သွားတဲ့အခါမှာကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာအဲသွေးပေါင်ခြင်းကျဆင်းတဲ့အခါမှာမူးဝေခြင်းနော်နောက်တစ်ခါခြေပြားလက်ပြားအေးခြင်းရင်တုံခြင်းသွေးပေါင်ကျခြင်းဒါတွေခံစားရနိုင်တယ်เนาะအဲ့လိုခံစားရတဲ့လူတွေဆိုရင်လည်းဆရာတို့ကအရေးရတဲ့နေရာခေါ်သွားပြီးတော့ရင်များများတောက်ရမယ်သူ့ကိုပက်လက်လှဲပြီးတော့ထားပေးရမယ်သွေးပေါင်ရင်စစ်ဆေးရမယ်ဓာစားရည်တိုက်ပေးရမယ်ပြီးတဲ့အခါမှာသူ့ကိုပန်ကာလီသုံးဖို့ရက်ခတ်ပေးခြင်းအဖြစ်ပူချိန်တန်ကနေရော့ပါအောင်ဆောင်ရွက်ပေးရမယ်အဲ့ထက်ပိုပြီးအရေးကြီးတာကတော့အသက်အန္တရာယ်ထိဖြစ်နိုင်တာကို heat stroke ခေါ်ပါတယ်အဲ့ဒါကိုဗမာလိုအပူတန်ကြောင့်သတိလစ်ခြင်းအရင်တော့ကတော့အပူရှက်ခြင်းလို့သုံးပါတယ်ခုနောက်ပိုင်းမှာတော့ကျမကြီးဝန်ကြီးထားနေအပူတန်ကြောင့်သတိလစ်ခြင်းလို့ခေါ်ပါတယ်အဲ့ဒါတော့ဆရာတို့ကချွေးထက်ဒီခန္ဓာကိုယ်ရဲ့ဒီခန္ဓာကိုယ်ရဲ့အပူချိန်ကိုထိန်းသိမ်းဖို့အတွက်ချွေးထွက်ရင်ထွက်ရင်နဲ့ထွက်เสียချွေးမရှိတော့ရေဓာတ်တွေခန်းချောက်သွားတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်တွင်းအပူချိန်ကအလွန်မင်းမြင့်တက်လာတဲ့ရေပြားတွေဟာဆိုရင်လည်း6တွေ့ပြီးတော့ပူပြင်းနေမယ်အဲ့ဒီအခါမှာ 40.5 ဒီဂရီဆယ်လ်ဆီယပ်105ဒီဂရီဖာရန်ဟိုက်တဲ့များလာပြီဆိုရင်တော့အုံနောက်အပူလောင်သွားတယ်တော့အပူတွေများတဲ့အခါမှာအုံနောက်ထိခိုက်ပြီးတော့ဆရာတို့ပြောတာဆိုတာတွေမမှန်တော့ဘူးနောက်တစ်ခါကိုဒီမေးတာပြောတာဆိုတာတွေနားမလည်တော့ဘူးနောက်တစ်ခါသတိလစ်တဲ့အထိဖြစ်ပြီးအသက်အန္တရာယ်ဆုံးရှုံးနိုင်တယ
်အပူတန်ကြောင့်သတိလစ်ခြင်းကိုကာကွယ်ဖို့အတွက်အရေးရအေးမြတဲ့နေရာတွေမှာနေဖို့လေဝင်လေထွက်ကောင်းမွန်အောင်ပြုလုပ်ဖို့ရေများများတောက်ဖို့အယောင်ဖြုတ်ဖြုတ်ပေါ့ပေါ့ချောင်ချောင်ချီတဲ့တွေဝတ်ဆင်ဖို့လိုတယ်လို့သိရပါတယ်အပူတန်ကာကွယ်လှုပ်ဆောင်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ပေးမယ်ဆိုရင်အပူတန်ကြောင့်ကြုံတွေ့နိုင်တဲ့သတိလစ်ခြင်းနဲ့လေဖြတ်ခြင်းတွေကိုရှော့ချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီဟာကိုကာကွယ်ဖို့ဆိုရေပုံမှန်သာတောက်နေပြီးတော့ခန္ဓာကိုယ်ဒီချွေးထွက်ပြီးကိုယ့်ရဲ့ခန္ဓာကိုယ်အပူချိန်ဟူတာထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်အပူကြောင့်သတိလစ်ခြင်းလုံးဝမဖြစ်နိုင်ပါဘူးเนาะအဲ့တော့ရေမတောက်နိုင်တဲ့အခြေအနေမျိုးမှာရှိတဲ့လူတွေကဆရာတို့ခုနပြောတဲ့အပူကြောင့်သတိမေ့ခြင်းဖြစ်နိုင်တယ်အဲ့တော့ဘယ်လိုလူတွေဖြစ်နိုင်မလဲတော့လေဖြတ်ထားတဲ့လူတွေကလေးငယ်တွေတက်ကြီးရွယ်တွေရေငတ်တိုင်းရေကိုမတောက်သုံးနိုင်တဲ့လူတွေလေဖြတ်ထားတဲ့မိမိကိုယ်တိုင်းမတောက်သုံးနိုင်တဲ့လူတွေရက်တောက်ပြီးရက်မူပြီးတော့ရေတောက်ဖို့အတွက်ကိုဒီမေ့လျော့နေတဲ့လူတွေမူးနေတဲ့အတွက်ရေတောက်ဖို့သတိမရဘူးရေတောက်ဖို့ဟိုလိုဓာတ်ရေဓာတ်လိုအပ်တာကိုသူတို့အနေနဲ့သတိမပြုမိတဲ့လူတွေမှာအပူချိန်လွန်ကဲပြီးတော့ထွက်เสียချွေးမရှိတဲ့အခါမှာဒီအပူကြောင့်သတိလိချင်းဖြစ်တယ်အဲ့တော့အပူကြောင့်သတိလိချင်းဒီအသက်အန္တရာယ်ရှိတဲ့အခြေအနေဖြစ်တယ်ဆရာတို့ခေါ်ဆိုရင်တော့ medical emergency ပေါ့အရေးပေါ်ပြုစုဆောင်ရှောက်ဖို့လိုတယ်အဓိကအပြင်တော့သူ့ရဲ့အပူချိန်ကို39ဒီဂရီကြီးရအောင်အမြန်ချပေးဖို့လိုနော်အဲ့ဒီခါမှာဆရာတို့ရေထိုးခြင်းအဲကောင်ခံထဲမှာထားခြင်းပန်ကာလီဖွင့်ခြင်းတချို့သိပ်လိုအပ်တဲ့လူတွေပါဆိုရင်တော့ဒီရေခဲထည့်ထားတဲ့ကန်ထဲမှာပါစိန်ပြီးတော့39ဒီဂရီစင်တီဂရိတ်ရောက်တဲ့အထိကိုဆရာတို့အပူချိန်ကိုမြန်မြန်ချပေးရမယ်နော်ပြီးတဲ့ခါမှာတော့ဒီရေတောက်နိုင်တဲ့လူဆိုရင်ဆရာတို့ဓာစားရေတောက်ပေးခြင်းလိုအပ်လို့ရှိရင်ဆရာတို့ကဒီ drip နော်ဒီသူ့ကိုဓာစားရေတွင်ပေးခြင်းအကြောတွေကတွင်ပေးခြင်းဒီနည်းတွေနဲ့ဆရာတို့ကကုသနိုင်တယ်ပေါ့နော်အဲ့တော့ ရေးကြီးတာကတော့ဆရာတို့ကသူ့အသက်နဲ့မရှိအောင်ကုသချင်းတဲ့စာရင်အဲ့လိုအခြေအနေရှိတဲ့လူတွေကိုဘူတန်ကြောင့်သတိမလဲအောင်ကြိုးတင်ကာကွယ်ရဖို့ရေးကြီးတယ်။ဆရာရှေ့မှာပြောခဲ့သလိုပဲရေးသားပုံမှန်တောက်ရင်အငန္ဒတာလင်းရောကြသွားနိုင်တယ်။ heat stroke ချွေးမထွက်လို့ဒီအပူချိန်လွန်ခဲ့ပြီးတော့အပူကြောင့်သတိလေချင်တော့မဖြစ်နိုင်တဲ့အတွက်မြေသူမဆိုးဒီလိုပူလိုက်တဲ့ရာသီဥမှာကိုယ့်ရဲ့ရေလိုအပ်ချက်ပမာဏသည်3လီတာနဲ့6လီတာဒီမြင့်မှလာနိုင်တယ်။အရင်တမန်ပူချိန်မှာတနည်းတာအချမ်းမာတဲ့လူဒီ2 to 3 liter လိုတဲ့အချိန်မှာအခုလိုပူပြင်းပြီးချွေးထွက်တဲ့ရာသီမှာဆိုရင်တော့ရေဓာတ်ကိုလူ3 liter နဲ့6 liter ဖြစ်ရမယ
်မြန်မာနိုင်ငံမှာရာသီဥတုအပူချိန်ဟာနှစ်တစ်နှစ်ရဲ့အပူဆုံးအချိန်ကိုရောက်ရှိနေပြီးအပူချိန်အလွန်မင်းမြင့်တက်နေတာကြောင့်အပူတန်ကာဝေးလှုပ်ဆောင်ချက်တွေကိုလိုက်နာလှုပ်ဆောင်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ဆက်သွားပ
ါအခုဆက်ပြီးတော့ဥကျော်စံသာတင်ပြတဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်မြမနိုင်ငံရဲ့အဓိကစိန်ခေါ်မှုကြီးတစ်ခုဖြစ်တဲ့တိုင်းရင်းသားပြိပကပြဿနာဟာအနာလဲသည့်ဆေးလဲရှိပါလျက်နဲ့ကုသလို့မရတဲ့ရောဂါတစ်ခုလို့ဖြစ်နေတယ်လို့မကြားခင်ရပိုင်းကကွယ်လွန်သွားတဲ့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်ဦးခွန်ထွန်းဦးကမှတ်ချက်ချပါတယ်ဘာကြောင့်ပါလဲသူ့ရဲ့မှတ်ချက်ကမှန်နေတုံးမဲလားစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုဒီဇိုင်းမမတ်ဆွဲကန်ရင်နိုင်ငံတော်ပုံကံမှုဆွဲချက်နဲ့ထောင်တန်း190ကျော်ချမှတ်ခံထားရဒါကနေလွန်ငင်းချမ်းသာကုနဲ့လွတ်မြောက်လာကစခွန်ထုံးဦးနဲ့2012ခုနှစ်တုန်းကဥကျော်စံသာဆွေးနွေးခဲ့တာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ
်ပထမဆုံးကတော့ဥကွန်ထုံးဦးခုလိုကျန်းကျန်းမာမာပြန်လည်လွတ်မြောက်လာလို့အထူးဝန်သာပါတယ်အစလုံးကတော့
ဟု
တ်ကဲ့ကျမ်းမာရေးသတင်းတွေတော်တော်လေးကြားခဲ့ရတဲ့အတွက်ကြောင့်အခုကတော့ကျန်းကျန်းမာမာပဲဆိုလို့အထူးဝန်သာပါခင်ဗျာ
ဟု
တ်ကဲ့မြင်နေတာကတော့အခုလွန်မြောက်လာပြီးတဲ့နောက်ဥက္ကဋ္ဌအတွက်ကရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနာဂတ်ကိုကျွန်တော်တို့မေ့ချင်ပါတယ် SNLD ဟာ1990ပြည့်ရွေးကောက်ပွဲမှာ NLD ပြီးရင်ဒုတိယမဲဆန္ဒအများဆုံးနိုင်ငံရဲ့ပါတီဖြစ်ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီရလတ်ကိုပြစ်ပယ်ပြီးတော့2008ဖွဲ့စည်းပုံဥပဒေကိုအခုလက်ခံပြီးတခြားရွေးကောက်ပွဲဝင်မဲ့သူလုပ်နေပါတယ် SNLD ရဲ့အနာဂတ်ကိုလည်းသိပြသည်ခင်ဗျာ
ဘူးတစ်ခုအနေနဲ့တော့ဟိုဒီဥပဒေအရကျွန်တော်တို့ကပြောရရင်တော့ကျွန်တော်တို့ပါတီကတော့ဆက်သွားမှာပဲ။ဘာလို့လဲ။ဒီဝေပါတီအဖြစ်ရက်တီမှတာလင်တခြားပါတီနဲ့ဆက်ဆက်တဲ့ကိစ္စတွေလုပ်နေမှာကိုဥမာအဲ့တည်းတွေ့ချင်းလက်ခံချင်းတခြားလူတွေကလည်းတွေ့ချင်းလို့ဘာလို့နော်အဲ့ဒါတော့ပြီးတော့နိုင်ငံသားဆက်ဆံတာတို့ပါတီချင်းဆက်ဆံတာတို့နော်တော့ပါတီမင်ဘာချင်းဆက်ဆံလို့ကအကြေး register မလုပ်ဘူးဆိုရင်တော့ဒီအမွေနဲ့အဖွဲ့စည်းဖြစ်နေဦးမှာပဲအခုတော့ကျွန်တော်ဘိုးကပြီးတော့ခေါ်ဟပြီးဒီဟာလေးတော့တင်ပြမယ်ဒါပေမဲ့ရွေးကောက်ပွဲကတော့ကျွန်တော်ထင်တယ်အခြေမရှိတော့ဘူးမမီတော့ဘူးကျွန်တော်ထင်တယ်ဗ
ျအခုမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာဒီမိုကရေစီပေါ်ထွန်းရေးဘက်ကိုဥတည်နေပြီလို့လူတွေကသုံးသပ်ကြပါတယ်ဥက္ကဋ္ဌကရောဒီမိုကရေစီရေးကိုအရင်ပြောတာပေါ့လေတိုင်းရင်းသားရေးမတိုင်ခင်ဒီမိုကရေစီဖွံ့ဖြိုးရေးကိုဥတည်နေရဆိုတဲ့အချက်ကိုသဘောတူပါလား
အဲဒီမိုကရေစီတက္ကသိုလ်ကဥတည်နေတဲ့ဆိုတာကတော့ကျွန်တော်လက်ခံပါတယ်။ဘာဆိုရင်အခုကဒီမိုကရေစီဖြစ်ပေါ်လေ။နောက်ကိစ္စကြီးကြောက်ရပြောင်းလဲနေတာကို။ဒါပေမဲ့သူ့ရဲ့ဟိုအချိန်နဲ့သူ့ရဲ့နှုန်းကတော့အများပြောတော့မဟုတ်သေးဘူးဗျ။ရာခိုင်နှုန်းပြောရင်တော့ကျွန်တော်55ရာခိုင်နှုန်းလောက်လောက်ပဲပြောင်းလဲနိုင်သေးတယ်လို့ထင်နေတယ်။ဒါပေမဲ့ရှေ့မှာလုံးဆရာကြီးကအများကြီးကြီးတာကို။အဲဒါကြောင့်ဒီမိုကရေစီပြောင်းလဲတယ်ဆိုတဲ့အားကတော့ကျွန်တော်လက်ခံပါလေ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံရဲ့အရေးမှာဒီမိုကရေစီထွန်းကားရေးနဲ့တန်းတူအရေးပါတဲ့ကိစ္စတခုကတော့တိုင်းရင်းသားပြဿနာပြည်လည်ရေးဖြစ်ပါတယ်အဲ့ဒီကိစ္စရဲ့အလားအလာကိုဘယ်လိုမြင်ပါလဲအခုထိန်ထိကတော့အပြစ်ခရဆိုင်အဖွဲ့တိုင်းရင်းသားအင်အားစုတွေနဲ့အစိုးရဘက်ကဆွေးနွေးမှုတွေလုပ်နေပါတယ်အဲ့ဒီအလားအလာကဘယ်လိုမြင်ပါလဲခင်ဗျာ
ဒီဟာတော့ဗျာဟုတ်ကျွန်တော်လည်းပြောကောင်းများပြီပဲတော့ကျွန်တော်တော့ဆက်နှစ်ခုနှစ်တော့လည်းပြောခဲ့တယ်ပြီးရရှိပြီးသားကြီးပဲနော်အခုယောဂတိဖေးတိသိရှိကြီးပဲရှိပေမဲ့ဒါကျွန်တော်ဆေးရကြီးတယ်ခါတယ်ဆိုမတောက်ချင်တဲ့ဘောမျိုးဖြစ်နေတယ်အမှန်ဆိုရင်တော့ဒီတိုင်းလေးတွေကဘာရချင်လဲဆိုတာညပေါင်း60စောက်ပြီးတော့နော်ပြင်ရှင်းတယ်ဆိုတော့တော့အာအော်လောက်တော့ဝါပြတယ်တော့ပြီးတော့ဒီတယ်မီဂရောစီဖွဲ့တယ်နိုင်ငံတော်ကိုတော်လမလုပ်တယ်ဆိုပြီးတော့ရမဲဖြာပြီးတော့ရှမ်းနေကိုပဲဖတ်နေတခြားလူတွေကြတော့တော့တယ်မီဂရောစီကလူလူလောက်ထုတ်ခွေပေးတယ်ဆိုတာကျွန်တော်ထင်တယ် ဒီမှာအစိုးရရဲ့ mindset ကနည်းနည်းမှားနေကြောဖြစ်နေအမှန်ဆုံးရှိရင်တော့ဟိုဖြစ်နေတာတော့အကုန်လုံးလင်းကြီးဖြစ်အောင်ဟိုမှာအပိကစေကလာအဲ့60တန်ဒီ90တန်ဒီပေးပြီးတော့လက်နက်ကင်အားလုံးနော်ကဲမျိုးစဉ်းစားကြဆွေးနွေးကြဘယ်နည်းဘယ်နည်းမှာနော်အပိတွေးကြမယ်ဆွေးနွေးကြမယ်ဆိုလို့ရှိရင်ခုချိန်ခါမှာပေလုံညီလာကတဲ့စုံညီတဲ့နော်တိုင်းသားတွေနော်ရှိနေပြီပဲအဲ့တော့ဒီခွင့်ရေးကိုတော့ကျွန်တော်တို့ဒီတိုင်းရက်ကြည့်နေမယ်ဆိုတာမယူဝဲနေမယ်ဆိုတာလုပ်တင်တယ်ကင်းကိုကြရင်းရေးယူနောက်ပြီးတော့ကဲချင်းကိုကြတော့နော်တိုက်နေတယ်ကျန်ကြတော့လားဘာဝကိစ္စကတော်မတင်ရေမချဖြစ်နေတယ်အဲ့လိုမျိုးနဲ့သွားနေတော့ဒီဖော်မြူလာတိုင်းသွားမယ်ဆိုလို့ရှိရင်နှစ်ပေါင်း100ကျော်သွားလေတိုင်းသားရေးကပြည်နေမှာမဟုတ်ဘူးဆိုလိုချင်တာကတော့အခုလို့လက်ခံနိုင်မဲ့ mechanism တစ်ခုတော့ကျွန်တော်တို့တွေ့နေပြီပဲအဲ့ဒီ mechanism နဲ့သွားမယ်ဆိုတော့ဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အခု level ဒီပင်လုံးကြီးလာကန်လို့ဆွေးနွေးပွဲမျိုးတိုင်းရင်းသားပေါင်းစုဆွေးနွေးပွဲမျိုးနေပြီးတော့မှလုပ်မယ်လို့အဲ့ဒီစွာဘက်ကပြောတယ်လည်းပဲကြားပါတယ်အဲ့ဒီဟာပေါ်မှာကဘယ်လောက်အယုံကြည်ရှိပါလဲခင်ဗျာ
ဒါတော့ဗျာအခုယူတဲ့လူရဲ့ mindset ပေါ့ဗျာနော်ယူသားမှုကြည်ကြည်မှုစမတ်မှုဒီပေါ့အဲ့ဒီပေးတာနဲ့တိုင်းပေါ့
ကျွန်တော်သတင်းသမားတယောက်နဲ့ဗာကြားလဲဆိုရင်ဥက္ကဋ္ဌတချို့စစ်တပ်ထဲကတော်တော်ခက်ကြီးကြီးရာစီဟောင်းတွေကပြောတာကျွန်တော်ကြားပါတယ်တဆင့်ဒီမိုကရေစီလူကျင်တာဗမာရွယ်လူကျင်တာတဲ့တိုင်းရင်းသားတွေကဖက်ဒရယ်ပဲတောင်းနေကြတာပဲဒီမိုကရေစီမှမတောင်းတာဆိုတော့ဖက်ဒရယ်ဆိုတော့ဟာလေပြည်ထောင်စုကခွဲထွက်ဖို့ပြောနေကြပဲလို့သူတို့ပြောနေကြတယ်ခင်ဗျာ
တိုင်းသားတွေရကျင်တာကတော့တိုင်းလူကြီးနဲ့ကိုယ်ပဲပြတိုင်းဝင်ပဲကိုယ်ယဉ်ကျေးမှုကိုထိထိစားကျင်တယ်ကိုယ်စားပေကိုထိထိစားကျင်တယ်ဟုတ်လားဒီမျိုးရှင်တစ်ထောက်ရှိချေကဥပဒေထဲမှာဒီအာမခံကြမပါလို့အဲ့ဒီဒီရောကျွန်တော်တို့ရောညီလာကကိုမတက်ပဲတယ်ကျွန်တော်ထွက်ခဲ့တယ်ဒီနောက်ပြီးတော့အခုဆက်ကုလပွဲလို့လည်းပြောတယ်ဆက်ကုလပွဲကအပီပီရောကွာနော်ပြန်ပြီးတော့တနေ့ပြန်ခိုင်းတာပေါ့ဆိုတဲ့အားမျိုးလေးတော့ဒီအိုင်ဒီယာလေးရှိခဲ့တာပဲအဲ့ဒါအမှန်ဆိုရင်အတွင်းသားညီလာကကြီးကတကယ်ပေါ်လီကပလက်ဖောင်းမဟုတ်ခဲ့ဘူးလေအဲ့ဆိုလိုတာကခုနကငါတို့ကဒါပဲပြီးနေတယ်နော်သူတို့ရချင်လာတာမျိုးဖြစ်နေတယ်အဲ့ဒါကျွန်တော်ထင်တော့ဟိုအားလုံးရဲ့ပုံရိပ်ဒီချက်ကိုရှာပြီးတော့လုံးမယ်ဆိုတော့ရမယ်နော်မပြီးရင်ဘူးဆိုရင်တော့ညီညာရေးဆွေးနွေးပွဲကတော့ဘယ်နည်းနဲ့မှအောင်မြင်တော့မှာမဟုတ်ဘူးခုနကကျွန်တော်ပြောနေပြောအနာသိတယ်နော်သိရှိတယ်နော်ဘာအနာဆိုတာကတော့ကိုယ်သိနေပြီအားလုံးကတော့ဒန်းလူကြီးတဲ့ကိုယ်ပဲပြန်လာခွင့်ပဲအဓိကတော့ဒီမိုကရေစီလူခွင့်ကြီးပြီးရင်ဒန်းလူကြီးတဲ့ကိုယ်ပဲပြန်လာခွင့်ရချင်းချင်းတော့တိုင်းသားတွေအကြီးပဲအဲ့ဒါကမှနော်မပြီးပြီးမပြောနေဘူးနော်အိုဒါကိုလက်ခံပြီးတော့မှတော့မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တော့ဒါဆိုရှင်ဒီငင်းကြေး process ကနော်ဆက်မသွားရင်ပဲကြီးတော့မှာပေါ့ဆက်လည်းမသွားနိုင်တော့တဲ့ဒီလိုမျိုးပဲပျောက်သွားမှာပဲကိုကျော်တော်က
ဟုတ်ကဲ့အဲ့မှာကိုပိုင်ပြတ်ထန်းခွင့်ဆိုတာကိုနည်းနည်းလေးအကျဉ်းချင်းပြပါလားခွန်တော်ဘယ်အတိုင်းတာဒ
ီကိုပဲပြတ်ထန်းခွင့်ဆိုတာတော့မျိုးရရှိတော့ပြောဗျာနော်ကိုပဲပြတ်ထန်းခွင့်တော့ဆို like cultural autonomy ရောဘာလို့ညာလို့ပေါ့ကိုပဲပြတ်ထန်းခွင့်ကတော့တော်တော်လေးကိုပြပြပြလေဒါပေမဲ့ကိုယ်ပဲပြန်ခွေပေါ်မှာတော့ကျွန်တော်တော့ပြန်ပြီးတော့အပြီးယူလို့ပြီးတော့ကျွန်တော်ဆွေးနွေးလို့ရတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုကလည်းပဲဒီ KIO နဲ့ဖြစ်နေတဲ့ကိစ္စမှာ KIA ဘက်ကစီရေးအရအစာစီးရတာတွေရှိတယ်သူရစစ်တပ်ဘက်ကထိခိုက်တာနစ်နာတာတွေများတယ်အဲ့တော့သူတို့စီရေးအရအပေါ်စီးရမှဆွေးနွေးခြင်းနဲ့ဆိုရယ်လေသာမျိုးလည်းကျွန်တော်ကြားပါတယ်သူတို့ကဒါစစ်တပ်ရဲ way of thinking body see ye shi dong ga da thulo chi ni ja ba de a la ba belo pye le han ja chang si ba le
a la le a lu yo phit sin ba u di ya da go lo tai dai da ja bi ba ho see ye ya so jano lo a ya da sa ga pyo yin lo wa bo tu riser ja ma ba su ni ba so lo lo myu te ya bi de ku a la ki ni le ma thu bi nai bi a la sa cha lu ni le thu lo ya bi no ba cha o ki ai le ma thu nai da le ဘာကြောင့်အခုဒီဘောင်ဖတဲ့နော်မထိုးနိုင်ကြီးသလဲအဲ့အဲ့ဒီကနော်အဲ့ဒီ double sentence တွေကြောင့်ကျွန်တော်အခုကဒီပြဿနာကြီးကပြောလို့ရှိရင်နော်မပြီးနိုင်တာအဲ့အဲ့ဒီကြောင့်ပဲကိုကျွန်တော်မသားဘ
ူးဥက္ကဋ္ဌကအစကလေးကလည်းပဲအခုပြောတဲ့စကားတွေကိုပဲတန်းတူရင်းနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အတွက်ပဲတော့ရက်တည်ပြီးတော့တောင်းဆိုခဲ့တယ်အဲ့ဒီအတွက်ပဲသူတို့ဟာအဓိကအဖြစ်ဥက္ကဋ္ဌတို့ကိုဖန်ဆီးပြီးထောင်ချခဲ့တယ်လို့ကျွန်တော်နားလည်ပါတယ်ဆိုတော့အခုလည်းဥက္ကဋ္ဌရဲ့ရက်တည်ချက်ကဒီအတိုင်းပဲဆိုတော့အာဏာပိုင်တွေဆက်လက်လှုပ်ရှားနေတဲ့နိုင်ငံရေးရည်စည်းချက်မှာဥက္ကဋ္ဌကို အဆင်ပြေပြေပါဝင်လာခွင့်ပြေးလိုက်မယ်ပါဝင်ဆွေးနွေးခွင့်အလားတူတင်ပြခွင့်ရလာလိမ့်မယ်မျှော်လင့်ပါလားခင်ဗျာ
ဟာကျွန်တော်ကပါဝင်ခွင့်ရရေးမရရေးဟာအဓိကမဟုတ်ပါဘူးတိုင်းတိုင်းအခွင့်အရေးရဖို့ကအဓိကပါဟုတ်လားမပေးခြင်းပဲနဲ့လည်းဖိတ်ပြီးတော့မပါပြီးပြောခိုင်းတယ်ဘာတူးမှလည်းမင်းကတတ်တော့တယ်မပေးနိုင်ဘူးဆိုရှင်လေဒါတော့ကျွန်တော်မတတ်နိုင်ဘူးဗျာနော်ကျွန်တော်ပြောတာကပြည်လျာပြည်လျာကိုကျွန်တော်ရှင်းပြနေတာအဲ့ရမှာတော့လက်တက်မယ်ဆိုလည်းပုတ်ပါဘူး
ကျွန်တော်နောက်ဆုံးမေးချင်တာအခုပါလီမန်လွှတ်တော်မှာအရေးခံပြီးတော့ပါဝင်ဆောင်ရွက်နေရတဲ့2008ဖွဲ့စည်းပုံကိုလက်ခံပြီးဆောင်ရွက်နေရတဲ့တိုင်းရင်းသားပါတီတွေကိုဘယ်လိုသဘောထားပါလဲခင်ဗျာ
သူတို့ကတော့ဗျာအခုသူတို့ယုံကြည်ချက်နဲ့သူတို့လုပ်သွားတာကိုတော့အခုတော့တက်တော့တက်နေပြီပေါ့ဗျာဒါပေမဲ့ကျွန်တော်ချင်းနေဟိုမြောမန်းနဲ့ကျွန်တော်ဒီပြောင်းလဲမှုအထီးပေါ့လေဒီတိုင်းလေးအထီးတော့ကျွန်တော်မရောက်သေးဘူးအဲ့တော့သူတို့သူတို့ရဲ့ဒီချက်သူတို့ခိုင်ယူချက်ကိုတော့ကျွန်တော်ဘာမှတော့စမ်းသပ်မပေးလို့ပါဘူး။ဒါသူတို့ရဲ့ယုံကြည်ချက်တွေလုံသွားတဲ့ကိစ္စတော့ကျွန်တော်သူတို့ဒုက္ခပဲပေါ့ဗျာ
။အခုဆက်လက်ပြီးတော့ကိုရနိုင်အပတ်စဉ်စူးစီးတင်ပြနေတဲ့အားကစားကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။
လောဘတဝန်းကမပီးဘောလုံးဘွဲတွေမှာတော့ပွဲစဉ်တွေမကုန်သေးပေမဲ့အချို့နေရာတွေမှာတော့ချန်ပီယံအသင်းတွေဖတ်ပေါ်လာခဲ့ပြီးတော့ဘိန်းနိုင်ငံမှာတော့ Real Madrid အသင်းကမပီးချန်ပီယံဖြစ်သွားခဲ့ပါပြီ။ဒါဟာ Real Madrid အသင်းအတွက် La Liga မပီးချန်ပီယံစုကို35ကြိမ်လောက်ပိုဆွဲတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့က Real Madrid နဲ့ Espanyol တို့ Madrid မြို့မှာကစားကြတာမှာ Real က၄ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒီပွဲမှာ Real အတွက်ဂိုးတွေကိုတော့ Rodrigo က၂ဂိုးအဆန်းစီယိုနဲ့မန်ဇီမာတို့ကတကိုးစီသွင်းပေးခဲ့ပါတယ်ဒီပွဲနိုင်လိုက်တာကြောင့် Real Madrid အသင်းဟာ34ပွဲကစားပြီးချိန်မှာ81မှတ်ရပြီးတော့မပီးပွဲတွေပြီးဖို့၄ပွဲကျန်နေသေးပေမဲ့ဒုတိယနေရာက Barcelona ထက်15မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့ပါတယ်ပုံမှန်အားဖြင့်တော့အနည်းဆုံး Real နဲ့ Barcelona တို့အသင်းနှစ်သင်းကြားမှာယာဒီကုံတဲ့အထိအကျိတ်နဲ့ရှင်ပြန်ရလေရှိတဲ့ La Liga အမပေးပွဲတွေမှာအခုလိုဘောလုံးယာဒီကုံဖို့၄ပွဲချန်နေသေးတဲ့အချိန်မှာချန်ပီယံဖြစ်တာဟာစပိန်လာလီဂါပြိုင်ပွဲတွေရဲ့အစဉ်လာမှာတော့ကြုံတော့ကြုံငယ်ထူးခြားတဲ့အနေအထားတစ်ခုလိုပဲပြောရမှာဖြစ်ပါတယ်။ Real သင်ချန်ပီယံဖြစ်တာနဲ့ပတ်သက်ပြီးတော့ဒီပွဲမှာ၂ဂိုးသွင်းခဲ့တဲ့တိုက်စစ်မှု Rodrigo ကတော့
Creo que hemos trabajado muy bien tanto ofensivamente como defensivamente y esto hace toda la diferencia.
ကျွန်တော်တို့ကတိုက်စစ်ရောခံစစ်ရောကောင်းကောင်းကစားနိုင်ခဲ့ပြီ။အဲ့ဒါကအဓိကကြတယ်လို့ထင်ပါတယ်ပွဲတော်များများမှာကျွန်တော်တို့ဂိုးတွေမပေးခဲ့ရပါဘူးဒါကလည်းအရေးပါတဲ့အချက်တစ်ခုဖြစ်ပြီးချန်ပီယံဖြစ်စေတဲ့အဓိကအချက်တစ်ခုပ
ါ Real Madrid ဒီနေ့ချန်ပီယံဖြစ်တဲ့နေရာမှာတိုက်စစ်မှုဘင်ဇီမာနဲ့ကွင်းလယ်လူမိုဒရစ်တို့ဟာအဓိကကြတဲ့ဒီနေရာမှာပါဝင်ခဲ့ပြီးတော့လောလောဆယ်အထိတော့ဘင်ဇီမာကလာလီဂါမှာ26ဂိုးသွင်းပေးထားပြီးတော့12ဂိုးပံ့ပိုးခဲ့သလိုမိုဒရစ်ကလည်းအသက်36နှစ်ကျော်ပြီဖြစ်ပေမဲ့လည်းကွင်းလယ်ကနေအသင်းကိုအဓိကမောင်းနေနေကြတာဖြစ်ပါတယ်ဒါပေမဲ့ Real သင်းရဲ့ဒီအောင်မြင်မှုမှာအဓိကအကြဆုံးလူကတော့ Real သင်းရဲ့နီးပြကာလို Ancelotti ဖြစ်ပါတယ
် Ahora después con Leche que estoy en el Real Madrid le discuto cada día en el Real Madrid ese
ကျွန်တော်အခု Real အသင်းမှာရှိနေတယ်ပြောပါလေကျွန်တော်ဒီကိုပြန်ရောက်လာတဲ့အချိန်မှာကျွန်တော်အရန်ကန်ကောင်းနေဆိုတာသိလိုက်တယ်ဘယ်သူမှကျွန်တော်တို့နိုင်မယ်လို့မထင်တဲ့အချိန်မှာကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပြီးတော့ချန်ပီယံဖြစ်ခဲ့တယ်ဒီလိုပြန်ပြီးနီးပြလုပ်ခွင့်ရတာကံကောင်းပြီးတော့ကျွန်တော်အသင်းမှာဆက်နေခြင်းပါလေအသင်းနိုင်တယ်ဆိုရင်ဒီမှာနေဖို့ကလွယ်ပါလေနိုင်ဖို့ပဲလိုတာပ
ါ Real သင်းရဲ့မဟာပြိုင်ပွဲကြီးဖြစ်တဲ့ Barcelona အသင်းရဲ့နီးပြရှာဗီကတော့ Real သင်းဟာ Champion ဖြစ်တဲ့ဆိုပြီးတော့ချီးကျူးထားပါတယ
် Can zona més tranquil·litat l'objectiu més a prop que és classificar-nos per Champions i ara tenim una lliga diferent una lliga de 5 equips
Real အသင်းကအခု Champion ဖြစ်သွားပါပြီသူတို့အသင်းထိုက်ထိုက်တန်တန်နိုင်သွားတာဖြစ်ပြီးအဲ့ဒီအတွက်လည်းဂုဏ်ယူတယ်လို့ပြောချင်ပါတယ
် Real အသင်းအခုလို Champion ဖြစ်သွားတာကြောင့်အသင်းသားတွေရောပရိသတ်တွေရော Madrid မြို့မှာစနေနေ့ကအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ် Real အသင်းဟာနှစ်ထပ် Barca နဲ့မြို့မှာလှည့်လည်အောင်ပွဲခံခဲ့သလို Real ပရိသတ်တွေလည်းတောင်းနဲ့ချီပြီးတော့ Madrid မြို့လည်းကောင်ကစပယ်လက်စီဘန်းမှာစူဝေးပြီးတော့အောင်ပွဲခံခဲ့ကြပါတယ်တစ်ဖက်မှာလည်း Real Madrid အသင်းအခုလို La Liga Champion ဖြစ်သွားတဲ့အတွက်နီးပြ Ancelotti ဟာဥရောပရဲ့ထိပ်တန်းအမှတ်ပေးပြိုင်ပွဲ၅ခုကိုဘိုးဆွဲမှုတဲ့ပထမဆုံးနီးပြဖြစ်လာခဲ့ပါတယ် Ancelotti ဟာ2004ခုနှစ်မှာ AC Milan အသင်းနဲ့ Italy Serie A Champion ဆု2010မှာ Chelsea အသင်းကို Premier League ဖလား2013မှာ PSG အသင်းကိုပြင်းထန်အမှတ်ပေးချန်ပီယံဆုနဲ့
2019မှာဘိုင်မြူနစ်အသင်းကိုဂျာမန်ဘွန်ဒက်စ်လီဂါချန်ပီယံဖြစ်အောင်လှုပ်ပေးခဲ့ပြီးတော့အခုနောက်ဆုံးရီယယ်မက်ဒရစ်အသင်းနဲ့လာလီဂါချန်ပီယံဆုကိုရလိုက်တာဖြစ်ပါတယ်။ဒါကြောင့်သူဟာဥရောပရဲ့ထိပ်တန်းအမှတ်ပေးပြိုင်ပွဲ၅ခုစလုံးကိုဘိုဆွဲမှုတဲ့ပထမဆုံးနီးပြဖြစ်လာခဲ့ပါတယ်။အခုလိုဥရောပထိပ်တန်းပြိုင်ပွဲ၅ခုမှာချန်ပီယံဖြစ်ခဲ့တာနဲ့ပတ်သက်ပြီးအန်ဂျယ်လော့တီပြောတာကတော့
Es muy especial porque hace tiempo que no creo que el último título le ganó con el Bayern Múnich viene que después
ဒီ championship ကကျွန်တော်တို့သိထူးကြပါပြီ။ဘာကြောင့်လဲဆိုတော့နောက်ဆုံးအချိန်ကျွန်တော်အမှတ်ပေး championship ရတာကတော့ Bayern Munich နဲ့ပါ။အဲဒီနောက်ကျွန်တော်ကဥရောပတုံးကအသင်းတွေမှာလှည့်ပြီးတော့နီးပြလုပ်ခဲ့ပြီးအခု Real ကိုပြန်လာပြီးတော့ပထမနေ့မှာအမှတ်ပေး championship ကိုရလိုက်တာပါ။ Real မှာပထမဆုံးအချိန်နီးပြလုပ်တုံးကကျွန်တော် La Liga နဲ့ Super Fly ကိုမရခဲ့ပါဘူး။ဒါပေမဲ့အခုဒီချိန်မှာတော့ကျွန်တော်ရခဲ့ပါတယ်။ဒါပေမဲ့ဘောလုံးရာသီကမပြေးသေးပါဘူး
။ Angelotti ကနီးပြအဖြစ်နဲ့2003နဲ့2009နေမှာAC Milan အသင်းကိုဥရောပ Champions League ဖလားကိုနှစ်ကြိမ်ဘိုးဆွဲအောင်ဦးဆောင်ခဲ့သလို Real Madrid အသင်းကိုလည်း2014ခုနှစ်က Champions League ဖလားရအောင်လုပ်ပေးခဲ့သူဖြစ်ပြီးတော့ဥရောပရဲ့အကောင်းဆုံးထိပ်တန်းနီးပြတွေကတူလို့ဆိုရမှာပါ။သူဟာ AC Milan နဲ့ Champions League နှစ်ကြိမ်ရထားသလိုပထမတစ်ကြိမ် Real မှာနီးပြလုပ်ခဲ့တော့ကလည်း Champions League ဘိုးဆွဲခဲ့တာကြောင့်အခုတစ်ကြိမ်ထပ်ပြီးဘိုးဆွဲမလားဆိုတာကလည်းအားလုံးကစိတ်ဝင်စားနေကြပါတယ်။ဒီလိုဖြစ်ဖို့အတွက်ဆိုရင်တော့ Ancelotti ရဲ့ Real Madrid အနေနဲ့အခုလောလောဆယ်မှာအရင်ဆုံး Man City အသင်းကို Champions League Semi-Final မှာကျော်ဖြတ်ရမှာဖြစ်ပါတယ်။ဒီကြောင့်မှာတော့ Champions League Semi-Final ပွဲစဉ်ဒုတိယကျော်ဖြတ်တဲ့ Real Madrid နဲ့ Man City တို့ Madrid မြို့မှာကစားကြမှာပါ။ပထမကျော်တုန်းကတော့ Man City က Real ကို 4-3 နဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့ Real အနေနဲ့အိမ်ခွင့်မှာ Guardiola ရဲ့ Man City ကိုနိုင်ကစားပြီး Final တက်နိုင်မလား။ဒါမှမဟုတ် Guardiola ရဲ့ Man City ကပဲ Final ကိုနောက်တစ်ကြိမ်ထပ်တက်သွားမလား။ Real Madrid နဲ့ Manchester City တို့ရဲ့ဒီည Champions League ပွဲစဉ်ကိုတော့မာဆန်တော်ချိန်ဒီနေ့ညသကောင်းကျော်စာသာပရိနေမနဲ့တနာယူပွဲမှာကစားကြမှာဖြစ်ပြီးတော့ဘောလုံးဝါသနာရှင်တွေမလွတ်တမ်းစောင့်ကြည့်ရမယ်ပွဲလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့စာသာပရိနေမနဲ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပါမယ်
ကွင်းကိုနှလားကြော်ကြာဆက်လက်ကြီးကြော်တက်ခတ်နေတဲ့ရုရှားပေါ်တွုံးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်တဲ့ကမ္ဘာစစ်မှုထည်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗိုလ်ထုနယ်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောခဲ့တာပါ။ပေါ်ထူးနေမှာပဲရေနံတင်ပို့မှုတွေတားမြစ်တာအပါဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုဥရောပသမ္မတ EU ကလည်းကြေညာပါတယ်ရုရှားကရေနံစိမ်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းဖို့တန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းဖို့တွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါနိုင်ငံတော်တမင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကိုအဂရီလိုက်စားမှုဆွဆွဲရက်နဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ထောင်နဲ့၅နှစ်ချခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးချုပ်ကပုံထူးနေမှာပဲပယ်ချလိုက်ပါတယ်အယူခံနဲ့ပတ်သက်လို့အပြန်အလှန်လျှောက်လဲချက်တွေကိုကြားနာတာမရှိဘဲတင်ပြပြချင်းဆိုသလိုပယ်ချလိုက်တာလို့လည်းသတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးတာပါဒီမနေ့အစီအစဉ်ထုတ်လွှင့်မှုရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Darius Smith တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line to meter 24 40 51နဲ့ line lat meter 190တို့အပြင် VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA နဲ့ပတ်သက်ပြီးတော့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်email လိပ်စာက voa@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာ voa ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်ပါ
This program has come to you from the Voice of America, Washington.